Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ် April 10ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တကူ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့မနက်ထုတ်လွှင့်ပေးမယ့်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ရုရှားရဲ့တိုက်ခိုက်မှုတွေပြင်းထန်နေတဲ့အတွက်ယူကရိန်းအရှေ့ဘက်ကဒေသခံတွေဘေးလွတ်ရာရှောင်ရှားကြဖို့သတိပေးလိုက်တဲ့အကြောင်းဗီဒိန်ဝန်ကြီးချုပ်ကစစ်ဖြစ်နေတဲ့ယူကရိန်းနိုင်ငံအထိသွားရောက်ပြီးစစ်လက်နဲ့အကူအညီပေးဖို့ကတိပြုလိုက်တဲ့အကြောင်းနဲ့အမေရိကန်ရောက် NUG အစိုးရကိုယ်စားလှယ်အဖွဲ့ Washington DC တဝိုက်ရှိမြန်မာနိုင်ငံသားတွေနဲ့တွဲဆုံတဲ့အကြောင်းစာတာတွေကိုထုတ်လွှင့်ပေးမှာပါ။အဲဒီနောက်ဆက်သွယ်မေးမြန်းချက်သတင်းစုစည်းတင်ပြချက်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အဲဒီအထက်ကအမည်အနေနဲ့ကြားရမှာကတော့
တချို့နေရာတွေမှာခင်ဗျားတို့ပြောနေတဲ့ဖျားသီးတွေရှိတယ်။အဲဒါအကြောင်းမလို့သူတို့ဒီမဆက်သွယ်ခြင်းဘူးဓာတ်ရိုက်ဆက်သွယ်ခြင်းတွေဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတွေအတွက်ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြဝင်ရောက်လာနေတယ်ရှိပါတယ်။
စစ်တပ်အတွင်းဒီမိုကရေစီထောက်ခံမှုအပေါ်စစ်ကောင်စီရဲ့စိုးရိမ်မှုအတိုင်းအတာအကြောင်းဆက်သွယ်မေးမြန်းစုစည်းတင်ပြချက်မှာကြားကြရမှာပါ။အဲဒီနောက်အပတ်စဉ်ကဏ္ဍတွေအနေနဲ့ဒို့အတန်ဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာသတင်းနဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုကြည့်ရှုနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ဒီကနေ့တနင်္ဂနွေမနေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးကြပါခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေရဲ့ပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအများဘေးလွရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂဲဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်။ဒေသရင်းမှာတော့လေကြောင်းအချက်ပေးအဝေါ်တံတွေစုညံနေတာပါ။လူဟန့်စ်ဒေသကချန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရဲနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေသတိပေးလိုက်တာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းမြောက်ပိုင်းကကီယက်မြို့တော်တဝိုက်ကသူ့တပ်တွေကိုပြန်ရုပ်သိမ်းပြီးအရှေ့ပိုင်းကိုတိုက်ဖို့လုပ်နေတယ်လို့စစ်ရေးသုံးသပ်သူတွေပြောနေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းရုရှားဟာယူကရိန်းတောင်ဘက်ခရိုင်းမီးယားကနေအရှေ့ဒေါန်ဘတ်ဘက်ကိုလမ်းပအောင်လုပ်နေပြီးအဲ့ဒီတောင်ဘက်နဲ့အရှေ့ဘက်တွေမှာပစ်ခတ်မှုတွေဆက်တိုးလှုပ်လာမယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းအရှေ့ပိုင်းဒုန်းစနက်ဒေသမှာရှိတဲ့ကာမာတော့စ်ဘူတာကိုတောက်တန်တွေကမစ္စိုင်းတုံးနှစ်ဆင့်နဲ့ပစ်ခတ်တဲ့အတွက်လူ52ဦးနဲ့မနေတေဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တာပါအခုလိုတိုက်ခိုက်မှုကအရသားတွေပေါ်မှာတမင်တက်တက်တိုက်ခိုက်တာဖြစ်ပြီးဒါဟာစစ်ရာဇဝတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပြီးကမ္ဘာကတည်တည်ချာချာတုံ့ပြန်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ရုရှားကတော့ဒီဘူတာယုံပစ်ခတ်မှုဟာတော့ရှ်ကာဦးမစ္စိုင်းနဲ့ပစ်ခတ်တာဖြစ်ပြီးရုရှားဘက်ကဒီလိုတာတိုပစ်မစ္စိုင်းဒုံးကျည်မျိုးမတုံးဘူးလို့ညင်းဆိုပြီးယူကရိန်းဘက်ကိုအပြစ်တင်ခဲ့တာပါဒါပေမဲ့ကာကွယ်ဆိုင်ရာ Defense Blog website မှာတော့ရုရှားစစ်ရင်တန်းကနေဒီလိုမစ္စိုင်းမျိုးတယ်ဆောင်တော့တာတွေ့ရတယ်လို့ March 31ရက်နေ့ကဖော်ပြထားပါတယ်ရုရှားတပ်တွေပြန်ပြီးဆုတ်ခွာသွားတဲ့ယူကရိန်းမြို့ရွာအတော်များများမှာတည်ဆုံနေတဲ့ဒေသခံတွေရဲ့အလောင်းတွေတွေ့လာရတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နာမည်ကုန်သတင်းအတွက်ဖြစ်မရတဲ့အဆွန်အထင်ဖြစ်သွားပြီလို့ယူကရိန်းနိုင်ငံကီယက်ကိုတွားရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကစနေနေ့မှာပြောပါတယ်ယူကရိန်းကဘော်ချာနဲ့အာဘန်လိုမျိုးတွေမှာသမ္မတပူတင်ရဲ့လှုပ်ဆောင်မှုဟာစစ်ရာဇဝတ်မှုတွေဖြစ်နေတာကြောင့်သူနဲ့သူ့အစိုးရအဖွဲ့အတွက်အဖက်ဆယ်မရအောင်နာမည်ပြတ်သွားတာဖြစ်ကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သူပူတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်ရုရှားကဆက်ပြီးတိုက်ခိုက်နေစေဖြစ်တဲ့အတွက်အခြေအနေဆိုးနေတဲ့ယူကရိန်းကိုအကူအညီပေးဖို့တန်ကြပ်ကာကာအဆင့်120နဲ့နောက်ဆုံးပေါ်တင်မောပစ်မစ္စိုင်းဒုံးခွင်းစနစ်တွေပေးမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ယုံကကြေညာချက်ထုတ်ပြန်ပါတယ်။တောက်ကြံနေကလည်းဗြိတိန်ကယူကရိန်းကိုလေရင်ပစ်မစ္စိုင်းဒုံးတွေနဲ့နောက်ထပ်တင်ကားဖြတ်မစ္စိုင်းဒုံး800ပေးရမယ်လို့ကြေညာခဲ့တာပါ။ဗြိတိန်ကယူကရိန်းကိုစီးအကူအညီတွေပေးပြီးရုရှားပေါ်မှာအရေးယူဒဏ်ခတ်မှုတွေလုပ်တယ်လို့အနောက်နိုင်ငံတွေဘက်ကလည်းလှုံ့ဆော်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကလည်းတောင်းဆိုလိုက်ပါတယ်။အီရန်နျူကလ িয়ার ဆိုင်ရာ2015သဘောတူညီချက်ပြန်ပြီးအကောင့်ထဲပေါ်ရေးဆွေးနွေးပွဲတွေလနဲ့ချီပြီးပြုတ်လုံနေချိန်မှာပဲအမေရိကန်ကြီးတဲ့အကြီးကဲဟောင်းဂျော့ချ်ကေစီနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ရှေ့နေရူဒီဂူလီယန်နီအပါအဝင် အမေရိကန်နိုင်ငံသား24ဦးကိုအီရန်ကအရေးယူတန်းခတ်ကြောင်းစနေနေ့ကကြေညာပါတယ်။အခုအရေးယူလိုက်သူအားလုံးလို့ဟာအီရန်အရာရှိတွေနိုင်ငံရေးသမားတွေနဲ့ကုမ္ပဏီတွေကိုအရေးယူခဲ့တဲ့သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူတွေဖြစ်ပါတယ်။အရေးယူတန်းခတ်လိုက်တဲ့အမေရိကန်တွေထဲမှာစီးပွားရေးလုပ်ငန်းရှင်နဲ့နိုင်ငံရေးသမားတွေပါဝင်ပြီးသူတို့ဟာအီရန်ကိုဆန့်ကျင်တဲ့အကြမ်းဖက်ဖွဲ့တွေနဲ့အကြမ်းဖက်မှုတွေကိုပံ့ပိုးထောက်ခံသူတွေဖြစ်တယ်လို့ပါလက်စတိုင်းတွေကိုဆန့်ကျင်ပြီးဒေသရင်းအစ္စရေးရဲ့ဖိနှိပ်မှုကိုထောက်ခံသူတွေဖြစ်ကြောင်းအီရန်နိုင်ငံကြီးဌာနဆွဆွဲထားတဲ့ကြေညာချက်ကိုအီရန်သတင်းမီဒီယာမှာဖော်ပြထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ပေါ်အယုံကြည်မရှိအဆိုကိုစနေနေ့ကပါကစ္စတန်အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ကမဲခွဲအတည်ပြုလိုက်တာကြောင့်သူဟာလေးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ယာရူကနေဖယ်ရှားပေးရတော့မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခမ်းမြတ်အစိုးရအဖွဲ့အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကေဆာကသူနှုတ်ထွက်ကြောင်းမမျှော်လင့်မဲကြေညာလိုက်ပြီးအတိုင်းခံဘက်ကဝိုင်းရဲ့လွှတ်တော်အမတ်အယက်ဆက်တစ်ကိုလွှတ်တော်အမတ်342ဦးပါအောက်လွှတ်တော်အထူးအစည်းအဝေးကိုကြီးကြပ်ဖို့အတွက်လွှဲပြောင်းပေးခဲ့တာပါ။ဒေသဆန်တော်ကြီးညဒကောင်ရန်ကစတင်ခဲ့တဲ့မဲခွဲမှုနောက်ပိုင်းလွှတ်တော်အမတ်183ရဲ့ထောက်ခံမှုရခဲ့တဲ့အတွက်အတိုက်ခံတွေရဲ့အယုံကြည်မှုရှိအဆိုဟာမဲအများစုနဲ့အနိုင်ရကြောင်းစတိကကြေညာခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌအဆက်ကိစ္စကတော့ပြည်ပပယောဂနဲ့ဝန်ကြီးချုပ်ကိုဖြုတ်ချရမှာသူပါဝင်ပတ်သက်မှုမလုပ်နိုင်ဘူးဆိုပြီးနှုတ်ထွက်ခဲ့တာပါ။ဝန်ကြီးချုပ်ခန်းမြတ် PTI ပါတီကလွှတ်တော်အမတ်အားလုံးလူလူကလည်းမဲမခွဲခင်ကရောမဲခွဲနေစင်မှာပါလွှတ်တော်ကနေထွက်ခွာသွားကြတာဖြစ်ပါတယ်။အခုဥပဒေပြုလွှတ်တော်ကလည်းဝန်ကြီးချုပ်နဲ့အစိုးရတက်ကိုရွေးချယ်ရတော့မှာဖြစ်ပါတယ်။အတိုက်ခံတွေကတော့ဝန်ကြီးချုပ်ယာရူအတွက် PMLN ပါကစ္စတန်မွတ်စလင်အခွင့်ချုပ်နဝတ်ခေါင်းဆောင်ရှီဘတ်ရှရစ်ကိုအမည်စင်းတန်သွင်းထားတယ်လို့ပြောပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 12133ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ51 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ
်အမေရိကန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးဝါရှင်တန် DC မြို့တော်မှာစီယုံလှုံ့ဆော်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်NUG လူအခွင့်အရေးဝင်ကြီးဦးအောင်မျိုးမင်းပါဝင်တဲ့ NUG တာဝန်ရှိသူတွေနဲ့ဝါရှင်တန် DC အနီးတစ်ဝိုက်ကဒီမိုကရေစီအရေးထောက်ခံအားပေးနေတဲ့မြမအင်အားစုတွေတွေ့ဆုံပွဲကိုစနေနေ့ညနေက Maryland ပြည်နယ်မှာပြုလုပ်ခဲ့ပါတယ် NUG ဘက်ကလည်းလက်ရှိတိုင်းရင်းသားဒေသတွေမှာစစ်ကောင်စီရဲ့အကြမ်းဖက်လူအခွင့်အရေးချိုးဖောက်နေတဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့NUG အစိုးရရဲ့လှုပ်ဆောင်ချက်တွေကိုလည်းရှင်းလင်းဆွေးနွေးသွားမယ်လို့ဦးအောင်မျိုးမင်းကအစည်းအဝေးခန့်မှတ်ရဲကနေ VOA ကိုအခုလိုပြောဆိုခဲ့ပါတယ်
။လက်ရှိကျွန်တော်ဝန်ကြီးဌာနတွေရဲ့လှုပ်ဆောင်မှုအခြေအနေစိန်ခေါ်မှုတွေအကြောင်းအရာတင်ပြပါမယ်။အမေရိကန်အစိုးရနဲ့တွေ့ဆိုတဲ့အကြောင်းပြည်ပရောက်မြန်မာတွေနဲ့ကျွန်တော်တို့ပုံပုံလင်းလင်းအမေအခြေခံတာတွေကျွန်တော်ရှိတယ်။တည်သူတော်လှန်ရေးဖြစ်တဲ့အတွက် NUG ဘက်ကလှုပ်ဆောင်နေတာအထူးဖြင့်ဒီ PDF လှုပ်ရှားမှုတွေကျန်တဲ့နိုင်ငံရေးအရာရှေ့ဆက်ပြီးလှုပ်ဆောင်မယ်အကြောင်းအရာတွေကိုကျွန်တော်တို့ဖြေကြားနိုင်တယ်လို့ဖြေကြားသွားဖို့စီစဉ်နေရှိပါတယ်ဗျာ
။ဒီအစည်းအဝေးမှာဆက်သွယ်ရေးဝန်ကြီးဦးထင်လင်းအောင်နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးနဲ့အာဆီယံဆိုင်ရာ NUG တာဝန်ပတ်ကြီးဦးဘိုလာတင်တို့လည်းတက်ရောက်မှာဖြစ်ပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေပုံမအားကောင်းလာအောင် NUG အစိုးရနဲ့အဝေးရောက်မြန်မာနိုင်ငံသားတွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာတွေကိုပြန်လဲဆွေးနွေးသွားမယ်လို့တွဲဆောင်ပွဲစီစဉ်သူတွေကတခုဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ်ဒီပွဲကိုဝါရှင်တန် DC Maryland Virginia စတဲ့ဒေသကချင်းမွန်ကရင်ကချင်းအပါအဝင်အဝေးရောက်မြန်မာနိုင်ငံသားတွေတက်ရောက်ခဲ့ကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းကပြည်နယ်14ခုမှာအကြောင်းအမျိုးမျိုးကြောင့်အကျဉ်းချခံရပြီးတဲ့နောက်လူရဲစီးတဲ့မြန်မာနိုင်ငံသား153ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်လူဝင်မှုကြီးကြပ်ရေးချင်းသိမ်းရေးစခန်းကတဆင့်မြန်မာနိုင်ငံကော့တောင်းမြို့အာနာပိုင်းနေထိုင်ကိုဧပြီလ9ရက်နေ့မှာလွှဲပြောင်းပေးခဲ့ပါတယ်ဒီကိစ္စအတွက်ထိုင်းနိုင်ငံတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ
်သူရဲ့ပြစ်ဒဏ်တွေကျလို့ပြီးသွားပြီဆိုလို့ရှိရင်လာဝကနဲ့တစ်ဆင့်ပြန်ပြီးပို့ရတယ်လေခန်းငါတို့ဒီချုံပုံတက်ရှိမှုအဲ့မျိုးကနေပြီးတော့ပို့ရရအောင်ပို့လိုက်တဲ့ဟာတွေကအဲနောက်လာဝကမှာသွားရောက်တယ်ရောက်ပြီးတဲ့ခါကျတော့မှသူတို့ကအလဲကြနဲ့ပြန်ပြီးတော့အဲ့လိုပို့ရတယ်လေသူကအများတဲ့ခါကျတော့လေအမြဲတမ်း ပုံမှန်တိုင်းဟိုးလွှမ်းလို့ပို့နေတာမဟုတ်ဘူး။အများဆုံးပြန်တလားတခါရောအဲ့လို
ကိုဗစ်ရောဂါကြောင့်မြန်မာနိုင်ငံဘက်မှာတီးခြားခွဲထားတဲ့ quarantine လုပ်ရတာတွေရှိတဲ့အတွက်ပြန်ပို့သူအရေးအတွက်နဲ့အချိန်အရေးကိုကန့်သတ်ထားရတယ်လို့ဦးမင်းဦးကဆက်ပြောခဲ့ပါတယ်။ဧပြီလ9ရက်နေ့မှာထိုင်းအာဏာပိုင်တွေဘက်ကပြန်လည်လွှဲပြောင်းပေးခဲ့တဲ့အထက်မှာမြန်မာရွှေ့ပြောင်းအလို့သမားအမျိုးသား85ဦးအမျိုးသမီး60ဦးနဲ့ကလေး10ဦးအားလုံးစုစုပေါင်း153ဦးကိုလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုအသစ်ဖြစ်လာဖို့တေချာသလောက်ရှိနေတဲ့ရဲတပ်ဖွဲ့ထိတ်တန့်အရာရှိဟောင်ဂျွန်လီကဟောင်ကောင်ရဲ့နိုင်ငံတကာနဲ့ရှင်ပြိုင်နိုင်စွမ်းကိုပြန်လည်မြင့်တင်သွားမယ်လို့စနေနေ့တုန်းကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဘယ်လိုအကောင့်ထဲပေါ်မလဲဆိုတဲ့ခိုင်မာတဲ့မူဝါဒအသေးစိတ်ကိုတော့ကြက်ကြက်ပြန့်ပြန့်မပြောပါဘူး။ရုပ်အစိုးရကိုတည်ဆောက်ခံတဲ့ကော်မတီကနေနောက်လာတဲ့မှာပဲစီးပွားရေးလုပ်ငန်းတွေရဲ့အချက်အကျဟောင်ကောင်ရဲ့အုပ်ချုပ်ရေးမှုအဖြစ်အသက်64နှစ်အရွယ်ဂျွန်လီကိုတင်မြောက်မယ်လို့ခန့်မှန်းထားကြပါတယ်။တရုတ်အစိုးရရဲ့အဆိုပြုချက်နဲ့ဗန်ဘက်တွေမပါတဲ့ရွေးကောက်ပွဲဖြစ်မယ်လို့ဟောင်ကောင်မီဒီယာတွေမှာဖော်ပြတဲ့ဟောင်ကောင်အုပ်ချုပ်ရေးမှုရွေးကောက်ပွဲအတွက်အခုအချိန်ထိတော့သဘောထားတင်းမာတဲ့လုံခြုံရေးအခြေခံဟောင်ဂျွန်လီတူသာရွေးကောက်ပွဲဝင်ဖို့ကြေညာထားပါတယ်။နိုင်ငံတကာမြို့ကြီးတစ်ခုဖြစ်တဲ့ဟောင်ကောင်ရဲ့ဂုံအင်္ဂါရပ်ကိုထိမ့်သိမ်းထားရမယ်လို့ဂျွန်လီကအုပ်ချုပ်ရေးမှူးရွေးကောက်ပွဲဝင်ဖို့ကြေညာတဲ့သူ့ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရုရှားအောက်လွှတ်တော်ကနေထုတ်လွှင့်တဲ့ Duma TV ကို YouTube Online Video စာမျက်နှာကနေပိတ်လိုက်ကြောင်းစနေနေ့ကကြေညာခဲ့တဲ့အတွက်ရုရှားတာဝန်ရှိသူတွေကဒေါသတကြီးတုံ့ပြန်ခဲ့ကြပါတယ်။သမ္မတတဲ့စီမင်းတွေကိုမလိုက်နာတဲ့အတွက်ရုရှားလွတ်တော်ရုပ်မြင်သံကြားဒူမာ TV ကိုအတုံးပြုတ်ခွင့်ရပ်ဆိုင်းလိုက်တယ်လို့ YouTube ကစနေနေ့မှာသူ့ရဲ့စာမျက်နှာမှာဖော်ပြခဲ့ပါတယ်။အခုလိုလှုပ်လိုက်တဲ့အပေါ်ရုရှားသတင်းနဲ့ဆက်သွယ်ရေးနည်းပညာကြီးကြပ်မှုဌာနနဲ့အခြားတာဝန်ရှိသူတွေကအလင်းအမြန်တုံ့ပြန်ခဲ့ကြပါတယ်။အမေရိကန်သတင်းနည်းပညာကုမ္ပဏီအနေနဲ့အနောက်တိုင်းနိုင်ငံတွေကနေရုရှားအပေါ်တိုက်ခိုက်နေတဲ့သတင်းစစ်ပွဲရဲ့နောက်ကိုလိုက်သွားတာဖြစ်တယ်လို့ရုရှားသတင်းကြီးကြပ်ရေးဌာနကပြောဆိုလိုက်ပြီးချက်ချင်းပြန်ဖွင့်ပေးဖို့ YouTube ပိုင်ရှင် Google ကုမ္ပဏီကိုပြောဆိုခဲ့ပါတယ်။ Google ကုမ္ပဏီကတော့ဒီကိစ္စနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။ Direct from Washington The Voice
of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ကပြောပြပေးခဲ့တာပါ။VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးဆက်သွယ်မေးမြန်းစူးစီးတင်ပြချက်တပုတ်ကိုထုတ်လွှင့်ပေးပါမယ်။မြမစစ်ကောင်စီပြောခွင့်ရကအောက်ခြေအုပ်ချုပ်ရေးအဖွဲ့တချို့မှာဖျဲသီးတွေရှိနေတယ်လို့ပြောအပြီးစစ်ကောင်စီခေါင်းဆောင်ကိုယ်တိုင်ကတက်တွင်းညီညွတ်ရေးကိုအလေးထားပြောဆိုလာတာကတက်တွင်းမှာအက်ကွဲမှာစိုးရိမ်လာတာလို့စောင့်ကြည့်သူတချို့ကဆိုပါတယ်။မလ29ရက်တမတော်နေ့မတိုင်ခင်3ရက်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအဲ့ဒီလိုပြောအပြီးတမတော်နေ့မှာလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတပ်ဖြိုခွဲဖို့ပြည်တွင်းပြည်ပအင်အားစုတွေကလှုံ့ဆော်နေတာကြောင့်တပ်တွင်းမိသားစုတွေမှန်ကန်တဲ့အသိနဲ့ညီညွတ်ဖို့မှာကြားလိုက်ပါတယ်။အပြင်မှာအစိမ်းရောင်ရှိပေမဲ့ရင်ထဲမှာ NLD ရောင်တန်းနေတဲ့ဒီမိုကရေစီအရေးကြိတ်ကြိုက်နေသူတွေများလာနေတယ်လို့တချို့သုံးသက်သူတွေကပြောဆိုနေချိန်မှာတချို့ကလည်းတက်ဖြိုခွဲတဲ့အထီတော်ဖြစ်မှာမဟုတ်ဘူးလို့ဆိုပါတယ်။ကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လ March 24ရက်နေ့ဆန်းတဲ့ချိန်မြောက်သတင်းစာရှင်းလင်းပွဲမှာလက်နက်ကိုင်အဖွဲ့တွေတဲနဲ့ပြည်ပရောင်လူငယ်တွေပြန်လာခြင်းဆက်သွယ်ဖို့မှာအောက်ခြေအဖွဲ့တချို့တဲ့ဖျဲသီးရှိတာဆိုရင်အထက်အဖွဲ့တွေကိုဆက်သွယ်ဖို့အခုလိုပြောခဲ့ပါတယ
်။တချို့နေရာတွေမှာခင်ဗျားတို့ပြောနေတဲ့ဖျဲသီးတွေရှိတယ်။အဲ့ဒါကြောင့်မလို့သူတို့ဒီမဆက်သွယ်ခြင်းမူဓာတ်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတာဓာတ်ရိုက်ဆက်သွယ်ခြင်းတို့အတွက်ဓာတ်ရိုက်ဆက်သွယ်ပြီးတော့ကြဝင်ရောက်လာနေတယ်ရှိပါတယ်။ခုနပြောတဲ့နီလာအစစ်စစ်ကနေဆက်သွယ်ရင်ဆက်သွယ်မဆက်သွယ်ဘူးဆိုရင်ဓာတ်ရိုက်ဆက်သွယ်နိုင်စရာနီလာနေရှိပါတယ်။ဒီဖုန်းနံပါတ်တွေထုတ်ပြန်ကြညာတာရှိတယ်။ပြည်ထောင်ဝန်ကြီးဌာနမှာဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်။အဒီဘက်မှာရှိတဲ့တိုင်းစစ်ဌာနချုပ်တွေကိုဓာတ်ရိုက်ဆက်နိုင်တဲ့ဖုန်းတွေရှိတယ်။စိတ်ချရတဲ့နေရာတွေရှိပါတယ်။မြောင်းသားရှိပါတယ
်။ဒီပေါ်ရန်ကုန်တိုက်ကြီးမြို့နယ်စေတအမှတ်14ကနေစစ်အာဏာသိမ်းတာကိုဆန့်ကျင်ပြီး CDM လို့ထွက်လာခဲ့တဲ့ခွဲစိတ်ပါရဂူဗိုလ်ကြီးဒေါက်တာမင်းမမောင်ကအခုလိုသုံးသပ်ပြပါတယ
်။ဗိုလ်ချုပ်စော်မင်းထွန်းစုနိုင်ကဒီလိုဖျဲသီးရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုလိုက်ခြင်းကတက်တွင်းမှာအကြောင်းတွေအယုံကြည်မရှိတဲ့သူတွေတက်ကိုပြန်ပြီးတော့အာခံတဲ့သူတွေရှိနေတယ်ဆိုတာကိုတရားဝင်ထုတ်ဖော်ပြောဆိုလိုက်တာပဲကြ။နော်လက်ရှိတက်တွင်းမှာဖျဲသီးတွေဘလောက်များလဲဆိုရင်တရင်တိုင်းလူလူဒါပြည်သူရင်ခွင်တို့ နော်ပြည်သူပန်းတိုင်တို့မှာဆက်သွယ်လာတဲ့သူတွေရှိနေတယ်အခုဆိုရင်ဒီဒုတိယဗိုလ်မှူးကြီးအဆင့်ထိတောင်မကဘူးပြပါတော့နောက်ပိုင်းဆိုရင်ဒါရောက်လာနိုင်တဲ့အနေအထားတွေရှိတယ်ပေါ့ဗျာ
ဒါအပြင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းအခု89နှစ်မြောက်တက်မတော်နေ့စီးပြပွဲမှာတက်တွင်းညီညွတ်ရေးအတွက်အခုလိုပြောခဲ့ပါတယ
်တက်တွင်းစီးတွင်းညီညွတ်မှုဟာအလွန်ရေးကြီးတယ်ပြည်ပကျူးကျော်သူတွေနဲ့ကိုချိုးရှာနိုင်ငံရေးသမားအများအင်အားစုတွေဟာတို့တက်မတော်ကိုပြိုကွက်အောင်ဖြုတ်ပြည်ရင်းပြည်ပမှနီလန်းဘောင်းစုံနဲ့လှုပ်ဆောင်နေကြတာဖြစ်တဲ့အတွက်ကြီးလေးခိုင်မာတဲ့တပ်တွင်းစီလုံးညီညွတ်ရေးအမျက်ရှိနေဖို့လိုအပ်မှာဖြစ်တယ်။ဒါကြောင့်တပ်တွင်းစီလုံးညီညွတ်မှုဒီတဲ့ခံမြဲစေဖို့အတွက်ချက်မှတ်ထားတဲ့စီစီတွေကျင့်ဖို့အများအတိုင်းဒီဒီကျကျလိုက်နာဆောင်ရွက်သွားကြပြီးတပ်မတော်သားများနဲ့မိသားစုတွေဟာမှန်ကန်တဲ့အသည့်အမြင်ယုံကြည်ချက်ခံယူချက်တူညီစွာနဲ့ရဲဘော်ရဲဘက်စိတ်ထားပြီးညီကိုမောင်နှမတပွဲမိသားစုတပွဲအပြန်အလှန်လေးစားအလေးထားမှုတွေနဲ့စီလုံးညွန့်ကြစာနေထိုင်သွားကြဖို့မှာကြလို့တယ
်ဒီပေါ်မှာလဲဘူကြီးဒေါက်တာမင်းမမောင်ကအခုလိုဆက်သုံးသက်ပါတယ်
ဘူတုံမူကြီးမင်းအောင်လန်ကတရားဝင်ခန်းနာကြီးမှာတက်တွင်းစီလုံးညွန့်ကြပါလို့ပြောနေပြီဆိုကြရပဲကျွန်တော်တို့တက်အတွင်းမှာစီလုံးညွန့်မှုအကြောင်းတွေဖြစ်နေပြီဆိုတာကိုချပြနေတာပဲဗျကျွန်တော်တို့ဒီ presidential ဖြည့်သီးတွေအနေနဲ့ကလည်းတက်ထဲမှာနေလို့မရတော့ဘူးဆိုရင်လုံလောက်နေမျိုးဆွဲထုတ်ရတာပေါ့ဗျအခုဆိုရင်ဒုတိယဘူမူကြီးအစ်စ်တွေတောင်ရောက်နေပြီပေါ့ချို့အရာတွေမှာဆိုရင်ပေါ့ဗျကျွန်တော်တို့တိုင်းစစ်တာနာကျုပ်တွေလို့နော်စစ်ရုံးတွေမှာတောင်မှာပဲဘူကြီးတွေဘုံမှုတွေဘုံမှုကြီးတွေဘိုလ်ချုပ်တွေဒီထက်မကတဲ့မြင့်မြင့်တဲ့သူတွေပါပြည်သူ့ဘက်ကိုလျှို့ဝှက်ရက်တည်နေတယ်ပေါ့ဗျာ
ဒါပေမဲ့တင်နကမဟာပြူဟာလေးလာရေးဖွဲ့အမှုဆောင်ဒါရိုက်တာတက်ရရှိဟောင်းဒေါက်တာနိုင်စေဦးကတော့တဦးချင်းကွဲလဲနိုင်ပေမဲ့တက်ပြိုကွဲမှာတော့မဟုတ်ဘူးလို့ဆိုပါတယ
်ဒါinstitution တိုင်းမှာကတော့ဟိုကျွန်တော်တို့ကလူတွေဟာသူ့ရဲ့ဟိုခံယူချက်စိတ်ဓာတ်မျိုးမျိုးရှိကောင်းရှိနိုင်တယ်ပေါ့နော်ဒါကဟိုတက်မတော်မှာမဟုတ်ဘူးအစိုးရဝန်ကြီးဌာနတွေเนาะတခြားဒီအရေးပဲ institution မှာလည်းဒီလိုပါပဲဟိုတရားမတရားပေါ်စိတ်ဓာတ်ကအနည်းငယ်များကွာခြားမှုတွေရောရှိနေတယ်လို့ပေါ့နော်ဆိုတော့တက်မတော်ဆိုတဲ့ institution ကြီးဖြစ်လာဖို့ပဲကျွန်တော်တို့ကတူတူရဲ့တရားဖြစ်အောင်တိဆောက်တာဖြစ်ပါတယ်ဒါပေမဲ့လည်းလူချို့ကလေးမှာကတော့တက်မတော်ရဲ့ငါစည်းကမ်းတွေကိုမလိုက်နာဘဲနဲ့ဖောက်ဖျက်သွားနိုင်တာတွေလည်းရှိတယ်ကျွန်တော်လက်တွေ့မှာလည်းတချို့တက်မတော်ကနေပြီးတော့မှတစ်ဖက်ဖက်ပြောင်းသွားတယ်နော်နိုင်ငံတော်သက်ဆိုင်မရှိတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်မြင်ရရပါတော့ဒါပေမဲ့တက်မတော်ဆိုတဲ့ institution ကတော့ပြိုကွဲမှာမဟုတ်ဆိုတော့ကျွန်တော်အနေနဲ့ဒါအခိုင်အမာကျွန်တော်ပြောရပါ
တယ်ဒါပေမဲ့လည်းအခုလိုပြိုကွဲလာမှာစိုးရိမ်နေတဲ့အတွက်စစ်ကောင်စီဒုကောင်ဆောင်ဒုဗိုလ်ချုပ်မှုကြီးစိုးဝဲလည်းတောက်လျှောက်တက်တွေလှည့်ပြီးဆက်စည်းုံနေရတယ်လို့ဗိုလ်ကြီးဒေါက်တာမင်းမောင်ကထောက်ပြပါတယ
်ဒါဒုတိယအကြီးဆုံးကိုရံကလက်လဲပြီးတဲ့ခါကျတော့ဒီမဲခိုးလူအာဏာသိမ်းရတာပါဟုတ်တယ်သူစီလုံးညို့တာပါဆိုပြီးတော့ဗျာသူလိုက်ပြီးတော့ပြောနေတက်ထဲမှာဖြစ်နေတဲ့ပြည်သားစုတွေရဲ့အဓိကဒီခံစားချက်နဲ့ပေါ့နော်လက်တွေ့အခက်အခဲတွေကကျွန်တော်တို့ဒီလောင်ရင်လည်းငှက်တူလူပဲဗျာကျွန်တော်လွတ်လပ်မှုကလည်းမရှိတော့ဘူးဗျာအကြောက်တရားရင်းလည်းမွန့်ကျက်နေကြတယ်တက်ပြင်ထွက်လိုက်မယ်ဆိုရင်လည်းပဲသူအသားရွတ်တွေနဲ့ဝင်လိုက်တဲ့လူပေါ့ဗျာစိတ်မြေပြင်ကိုရောက်သွားတယ်လို့ပဲကိုရောစေရောဒါမလုံးလုံးတာတွေခံစားနေရတယ်ဗျာတော့ပြည်သူတွေရဲ့အကြည့်တန်ကလည်းဒါသူတို့တွေကိုထောက်ထားစီတာပေါ့ဗျာတက်ကရုံးထက်ဖို့သူတို့တွေထွက်ခွင့်နေတင်ကြရမယ်လည်းပဲအရေးယာဘူးဗျာအခုဆိုရင်တပ်ပစ်ပစ်စင်ကို82နှစ်တိတိုးလိုက်တဲ့ခါကျတော့တချို့ပစ်စင်ယူကန်ကြီးရဲဘော်အရာရှိတွေအထိနာကုန်နေကြဗိုလ်မှူးကြီးတွေပို့ချုပ်တွေအခုဆိုရင်စစ်တပ်ရဲ့ဒုကောင်းဆောင်ကိုယ်တိုင်စီယုံပြီးတော့နာကြီးအောင်ပြောဆိုစီယုံမှုတွေကိုသူတို့ညှင်းဝင်နေပြီဗျ။
ဒါအပြင်တက်တွဲဖိနှိပ်အဖြစ်ပေးမှုများတာကြောင့် CDM မလုံရဲပဲကိုယ့်ဟာကိုယ်တင်းရှောင်ဇက်မြုပ်နေသူတွေနဲ့တာဝန်တိုင်းတကယ်မလုပ်သူတွေလည်းရှိလာနေတယ်လို့ဒေါက်တာမင်းမောင်ကဆက်ပြောပါတယ်။တကယ်တော့အရင်အာဏာသိမ်းတာတွေနဲ့မတူပဲအခုတက်တဲ့ပြည်သူမဲဆန္ဒကိုဆန့်ကျင်သိမ်းခဲ့တာကသတင်းဆက်သွယ်ရေးနည်းပညာခက်ကြီးမှဖြစ်လာတာမို့အရင်လိုအလွယ်တကူသတင်းအမှောင်ချဆက်သွယ်ဖြတ်နှိမ်နင်းရခတ်သွားပြီလို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗ
ျကိုဝင်းမင်းရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်အခုဆက်ပြီးသတင်းအပတ်စဉ်ကဏ္ဍတစ်ခုကိုတင်ပြပေးပါမယ်မြန်မာနိုင်ငံတဝမ်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြပေးထားတဲ့ဒို့အတန်အစီအစဉ်နားဆင်ရမှာပါ Frontier မြန်မာဝိုင်းတော်သားတွေစူပေါင်းတင်ဆက်ထားတာပါခင်ဗျ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်မှာအရက်မူပြီးကားမောင်းလာတဲ့စစ်သားကပြည်နယ်သားတစ်ယောက်ကိုပွဲချင်းပြီးတေဆုံးအောင်တိုက်ပြီးတော့ထွက်ပြေးသွားပါတယ်အဲ့ဒီကိစ္စကပြည်နယ်မှာတရားဥပဒေစိုးမိုးမှုမရှိတော့ဘူးဆိုတာကိုပြသနေတယ်လို့ဒေသခံတွေကပြောနေကြပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကသတင်းတောက်နန်းတီဝီကရေးသားထားပြီးဟန်ဆိုင်ကတင်ဆက်ပေးသွားမှာပါ
။ဒီကနေ့ဇန်နဝါရီလကုန်ပိုင်းက ရှမ်းပြည်အလဲပိုင်းရဲ့တောင်ပေါ်မြို့တစ်ခုဖြစ်တဲ့မိုင်းရှုမြို့မှာနေထိုင်တဲ့ဆိုင်းမောင်ညိုတယောက်သူ့အိမ်အပြန်လမ်းမှာစစ်ကအတိုက်ခံခဲ့ရပါတယ်။အဲ့ဒီအဖြစ်ပြဟာလူအများပြားရှိနေတဲ့ဆောက်လုပ်ရေးလုပ်ငန်းခွင်နားမှာဖြစ်ပွားခဲ့တာဖြစ်ပြီးမျက်မြင်တက်တဲ့သူရဲ့ပြောပြချက်အရစစ်ကဟာအနီးနားမှာရှိနေတဲ့တပ်ကစစ်သားတယောက်မောင်းလာတာပါ။အချိန်နဲ့တိုက်လိုက်တဲ့အတွက်ကြောင့်ဆိုင်းမောင်ညိုဟာမီတာအတော်ဝေးဝေးကိုလွင့်ထွက်သွားပြီးလမ်းဘေးမှာပွဲချင်းပြီးကြကြံတည်ဆုံခဲ့ကကားကတော့မောင်းပြီးသွားခဲ့ပါတယ်။ဆိုင်းမောင်ညိုဟာဆိုင်ငယ်အပူပစ္စည်းရောင်းဝယ်တဲ့ဆိုင်တစ်ခုပိုင်ဆိုင်ထားသလိုကားပွဲစားနဲ့လိုင်းကားမောင်းတဲ့အလုပ်ကိုပါလုပ်ကင်နေသူပါ။သူ့မှာသမီးလေးတစ်ယောက်လည်းရှိပါတယ်။အဲ့ဒီသမီးလေးရဲ့အမေအသက်25နှစ်အရွယ်ရှိနန်းဟမ်ကသူ့သမီးလေးဟာအဖေပါဖြစ်သွားလဲဆိုတာကိုနားမလည်သေးပဲအဖေဖြစ်သူပြန်လာမှာကိုစောင့်နေသေးတယ်လို့ပြောပြပါတယ်
။ဒီပွန်ပါဝိုက်ထားဦးနေ
မောင်ကအင်းဒီအင်းနဲ့ခင်ဗျအင်းနဲ့ပန်းမာကြီးတမတ်တွေဤ
ပနာပြေသည်ခက်ခက်ပါရောခြေမလာပေးတာမရှိဘူးလုံးဝလာမကြည့်ဘူးအမရဲ့ဒုရကအစံပြေအောင်လုပ်ပေးမယ်လို့ပြောတယ်ခြေမင်းဖို့အုတ်ကူတွေကိုစားစွန်းနေဘလောက်ကြလဲဆိုတာအကုန်စရင်လောက်ထားဆိုပြီးယမီယဖရှိမာတွေသူအများရှိမာပြောထားတယ်သူတို့လာပြောတဲ့ချိန်ကျမအမျိုးသားအလောင်းတော့မတကြုံရတည်ဘူ
းသူမခင်ပွန်းဆိုင်းမောင်ညိုဟာအင်းရဲ့စာဝတ်နေရေးအတွက်ရှာဖွေပေးနေသူဖြစ်တာကြောင့်သူမရှိတဲ့နောက်သမီးလေးရဲ့လိုအပ်ချက်တွေဖြည့်ဆည်းနိုင်ဖို့သူမတယောက်တည်းရုန်းကန်နေရတယ်လို့ဆိုပါတယ
်ဆရာမလျော်နေတဲ့စင်မတက်စင်တက်ပတ်ခံရင်းမျိုးအ
ခုတော့ဘာမှလာမပြောတော့ဘူးဘာမှတာဝန်ယူမို့တာဝန်ခံမို့မရှိဘူးသူရှိစံကဆိုရင်တအိမ်လုံးဆိုတူပဲတာဝန်ယူတယ်သူမရှိတဲ့နောက်ပိုင်းပါမဆိုကိုပေါ်ကြလာတယ်မိဘတွေလည်းရှိတဲ့အတွက်ကြောင့်ကိုပဲရုန်းကန်နေရတယ်အစားအစာအရာရာအားလုံးပဲမငင်းညူရဲ့ဗုဒ္ဓမေယျတုံးနဲ့ပဲရှိသေးတယ်ကလေးညနာငယ်မှာကြောက်ရတယ်သူများလို့အဖေမရှိဘူးဆိုတော့သူရချင်တာစူးစမ်းပြီးဝယ်ပေးတယ
်ဆိုင်းမောင်ညိုရှိချိန်ကသူမဟာသုံးနှစ်အရွယ်တမီးလေးကိုဒါထိန်းချောင်းနေခဲ့ရပြီးအိမ်တော်စုရဲ့ဝင်ငွေကိုမရှာဖွေခဲ့ရပါဘူး။လက်ရှိအနေအထားမှာတော့ရရအလုံးနဲ့မိသားစုဝင်ငွေလေးရဖို့တမီးလေးချောင်းနေနိုင်ဖို့နှီးမျိုးစုံနဲ့ပတ်စံရှာနေရပါတယ
်။ကျွန်တော်အွန်လိုင်းစီးပွားရေးစတဲ့ခရစ်နနေ
ကျွန်မခုမှအွန်လိုင်းစီးပွားရေးလုပ်တာဈေးရောင်းတယ်မလုပ်ဘူးတဲ့အလုပ်တွေလည်းလုပ်တယ်အရင်ကမလုပ်ဘူးဘူး။အနာကတူတော့လက်ထဲမှာရှိတယ်ဆိုတော့တူတော့လောက်ချင်တာလုံးလို့ရတယ်။ကျမကတော့စိတ်နာတယ်။ကျမအမျိုးသားကမတည်တင့်ပဲတရားတယ်လေ။သူ့အတက်ကိုတန်ဖိုးမထားဘူး။ချစ်လာရင်တောင်တာဝန်ယူမှုမရှိဘူး။အတက်ငယ်ငယ်နဲ့မဟုတ်စောမှဖြစ်ရတယ်။ကလေးကလည်းငယ်ငယ်လေးပဲရှိသေးတယ်
ဆိုင်မောင်ညိုရဲ့နာယီအုတ်ကူနဲ့ဘုံကြီးချောင်းကိုလူတဲ့အလူတွေအတွက်ချက်သိန်း150ကုန်ကြခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆိုင်မောင်ညိုရဲ့နာယီကုန်ကြငွေကိုစရင်ပြုစုခံပြီးနာယီကိုတပ်ပုံလာရိုက်သွားပြီးတော့တစုံတရာပြောဆိုခဲ့ခြင်းမရှိပါဘူးယခုနှစ်မတ်လ30ရက်နေ့မှာတော့ငွေသား25သိန်းချက်ထောက်ပံ့ပေးခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းရှမ်းပြည်ရဲ့တရားဥပဒေစိုးမိုးရေးတရားမျှတမှုရှိရင်လည်းတာဝန်ခံမှုတွေဟာလုံးဝယူရင်းပြည့်စည်သွားပြီလို့ဒေတာခန်တွေကဆိုပါတယ်ရှမ်းပြည်မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်အလုံးထဲမှာလက်နက်ကင်အဖွဲ့များစွာနဲ့မဟာမိတ်အဖွဲ့တွေလှုပ်ရှားမှုရှိနေတဲ့အကြီးဆုံးပြည်နယ်တစ်ခုဖြစ်ပါတယ်အဲဒါကြောင့်စစ်တပ်ကကြေကြေပြင်းပြင်းတက်ဆွဲခံထားတဲ့ရှမ်းပြည်အနှံ့ပြားကဒေတာခန်တွေဟာဘ ਹੁ အစိုးရအပေါ်နှစ်ပေါင်းများစွာကလေးကအယုံအကြည်မဲ့ခဲ့ကြပါတယ်။အခုလိုဆိုင်းမောင်ညိုအသက်ခံလိုက်ရတဲ့ဖြစ်စဉ်ဟာနှစ်များစွာထဲကအယုံအကြည်မဲ့နေတာကိုပိုပြီးတော့တောင်လေးနက်စေတဲ့ဥပမာတစ်ခုလည်းဖြစ်စေပါတယ်။မနစ်ကမက်ရှလာထဲမှာအသက်69နှစ်အရွယ်ရှိတဲ့တက်ကြီးအမျိုးသားတဦးကိုအာနာတိုင်းစစ်တပ်ကဘူဒိုဇာကားနဲ့ဝင်တိုက်လို့ပွေးချင်းပြီးတေဆုံခဲ့ရတဲ့ဖြစ်ရဲ့ရှမ်းပြည်ရဲ့မြို့တော်တောင်ကြီးမြို့လေကောင်မှာဖြစ်ပွားခဲ့ပါတယ်။စစ်တပ်ဟာကားနဲ့ဝင်တိုက်တာကိုမြင့်မြင့်တွေ့ခဲ့ရတဲ့ဒေတာခန်တရင်ထောက်တဦးကလူအတန်ကိုအခုလိုပြောပြထားပါတယ
်။သူတွေ့တွေ့လဲလမ်းမပေါ်မှာအများကြီးပဲမနေ့၈နိုင်လောက်ဖြစ်မယ်ထင်တယ်။စစ်ကားနဲ့တပ်ကဝင်တိုက်သွားတာ။သူတို့မောင်းလာတဲ့ကော်ကားမှာဆိုင်ငယ်တစည်းလေးတွေ့ခဲ့တယ်။အလောင်းတကြုံမဲ့နေ့မှာစစ်တပ်ကအလောင်းကိုစစ်ဆေးဖို့လိုတယ်ဆိုပြီးတော့ယူသွားတာ။အဲ့ဒီအလောင်းကိုနေ့လေတနိုင်ကြော်လောက်မှပြန်လာပို့တာတွေ့ရတယ
်။လူတေမှုအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုမရှိခဲ့ဘူးလို့လည်းသိရပါတယ် စစ်တပ်ဘက်ကပြည်သူလူထုအပေါ်လူအခွင့်အရေးချိုးဖောက်မှုများစွာရှိပေမဲ့မှန်ကန်တဲ့တရားစီရင်မှုပြုလုပ်တာတွေမရှိခဲ့ဘူးလို့ရှမ်းပြည်ကနိုင်ငံရေးတက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးနန်းခွန်မလေးကပြောပါတယ်
လက်ရှိအခြေအနေမှာဆိုရင်ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒီရှိနေပြီးသားတော့တရားစီရင်ရေးရန်တရားတွေကစစ်တပ်ရဲ့ဒီထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုတော့ပို့ပြီးမှမျောလင်းလို့မရဘူးပေါ့နော်အဲ့ဒီစစ်ရင်ဒီတရားစီရင်ရန်တရားနေပြီးမှတရားမျှတတဲ့တရားစီရင်မှုပေးမယ်ဆိုတဲ့ဟာကမျောလင်းလို့မရနိုင်တဲ့အရာပြီးနောက်ခေါနိုင်ငံကအတိုင်းဝိုင်းနေနေကလည်းဒီစစ်တပ်ရဲ့ဒီကျူးလွန်နေမှုတွေကိုပေါ့နော်ထိရောက်တဲ့ရေးရွဆောင်ရွက်မှုတွေရှိမနေဘူးပေါ့နော်မလုကြဘူးမလုနိုင်ဘူးပေါ့ဒါကတော့ကျွန်တော်တို့အားလုံးမြင်တဲ့အတိုင်းပဲပေါ့
စစ်တပ်ကလူသိရှင်ချညင်းမရတဲ့ဖြစ်စဉ်တွေဖြစ်သွားခဲ့ရင်ကျူးလွန်ထားတဲ့တပ်သားကိုဖမ်းဆီးထောင်ချတာတွေလုပ်ပေမဲ့လူငင်ချမ်းသာခွင့်နဲ့ပြန်လွတ်ပေးတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့ဘူးတယ်လို့သူမကထောက်ပြပြောဆိုခဲ့ပါတယ်
တက်တဲ့မှာရှိရဲ့သူရဲ့ဒီတရားစီရင်စနစ်ကိုကသူရဲ့တပ်သားတွေကိုကျင်းလွခွင့်ပေးထားသလိုဖြစ်နေတာပေါ့နော်ဆိုတော့စစ်သားတွေကလည်းလူခွင့်ရေးကိုပြန်ပြောင်းတင်းတင်းနဲ့ပို့ပြီးတော့မှကျူးလွန်ကြတာပေါ့လေဘာလို့လဲဆိုရင်သူတို့ရဲ့ဒီတရားစီရင်စနစ်ကိုကဒီထိရောက်တဲ့ဟိုအရေးယူဆောင်ရွက်မှုမရှိဘူးပေါ့နော်ပြီးရင်နောက်တစ်ခါပို့ဆိုးတာကစစ်တပ်ကိုတခြားပြင်ပကနေမျိုးမှအရေးယူတဲ့ရန်တရားတွေအခြေအနေတွေကမရှိခဲ့ဘူးပေါ့နော်
စစ်တပ်ဟာတိုင်းပြည်နဲ့ပြည်သူကိုကာကွယ်ရမယ့်တာဝန်ဖြစ်ပေမဲ့စစ်တပ်ရဲ့လုပ်ရဟာပြည်သူတွေဒုက္ခရောက်အောင်လှုပ်ဆောင်နေတာဟာလူခွင့်ချိုးဖောက်ရရောက်တယ်လို့ရှမ်းလူခွင့်ရင်မှန်တိုင်းကပြောရေးဆိုခွင့်ရှိသူစိုက်ဟော်ရှန်ကအခုလိုပြောပါတယ
်ဘဟောဝါတေအောလုံတော့ပင်အောလုံအောလောင်းတဲ့ကဟောက်ခါလို့လဲတွေ့တယ်မှာ
စစ်တပ်ကိုဥပဒေရအရေးယူခြင်းပထမတစ်ချက်ကကျွန်တော်တို့နိုင်ငံကတရားမျှတမှုရှိလားတရားဥပဒေကပြည်သူတွေအတွက်တကယ်လွမ်းချုံမှုရှိလားဆိုတာကျွန်တော်တို့နေတဲ့နိုင်ငံကမြတ်တဲ့တရားဥပဒေတရားစီရင်မှုမရှိရင်ကျွန်တော်တို့ဘလို့တော်လန့်နိုင်မလဲလက်ရှိချိန်ကအာဏာကစစ်တပ်လက်ထက်မှာအလုံးရှိထားတဲ့ဆိုတော့မြတ်တဲ့တရားဥပဒေရရှိဖို့ကအလွန်ခက်ခဲတယ်လို့ကျွန်တော်မြင်တယ
်စစ်တပ်ကပြည်သူကိုပိုးပြီးဖိနှိပ်လေသူ့ရဲ့ရည်ရွယ်ဖြစ်တည်မှုကိုဖျက်ဆီးမိလေပဲလို့ဥပဒေပညာရှင်တဦးကလည်းအခုလိုပြောပြထားပါတယ
်ပြည်သူပေါ်နိုင်ငံစင်းလုပ်နေတဲ့ပုံပါပေါ့စစ်တပ်ကတော့သူရဲ့ဂုဏ်တိတ်ခါစစ်တပ်သူရဲ့ဂုဏ်တိတ်ခါစစ်တပ်ရဲ့ဖွဲ့စည်းသူရဲ့ဂုဏ်တိတ်ခါသူလူမျိုးနိုင်ငံတည်ငြိမ်စင်းလုပ်နေမယ်ဆိုရင်ဆက်လုပ်နေမယ်ဆိုရင်ရည်ရှိမှာတော့ဆင်းရဲမှာမှာချက်ဆုံးချင်းဖက်ကူတပီပီဦးတည်နေတယ်ဒီခုလူချင်းမျိုးဆိုရင်ဒီလိုမျိုးကမ္ဘာလေမှာပြည်စုစုပြည်ကူပြည်သူတို့မှာမြန်မာနေဆက်တဲ့ဖွဲ့စည်းစုတာကတော့ပြည်သူနေဆက်လေသူရဲ့ institution ကိုလည်းသူရဲ့ရန်ရကိုသူဖြည့်စည်လေပဲလို့ပဲကျွန်တော်မြင်တယ်ဥပဒေမရှိလေဒီ institution သူရဲ့ possible ကဖြည့်စည်လေပဲလို့တို့ပဲကျွန်တော်မယူလို့ပါတယ
်ဒါပြင်သူကအခုလိုထက်လောင်းပြောထားပါသေးတယ
်တရားစီရင်မယ်ဆိုရင်တော့မဒါဒီနိုင်ငံနည်းစွမ်းရှိဦးလေနော်တရားမျှတမှုမရှိဘူးရှင်ဘယ်လိုမျိုးဖြစ်ပါစေပေါ့နော်ဒါတရားဒီရတော့အမြင်သမားဒီပါရရောက်တဲ့အခုဖြစ်တယ်ပေါ့နော်အဲလိုလိုမြင်တယ်ဘလို့မျိုးတရားစီရမယ်ဆိုတော့ဒါကဒီချင်းချင်းမို့တော့သူတွေကသူကတီးသွားမှာမဟုတ်ဘူးသူမရှိလေအုတ်ချုပ်သူမရှိရင်ပြင်မဲ့လေတရားဥပဒေကအမြဲတမ်းရှိနေမှာပဲတဘောတော့စီမစီကန်းစွာနေရတိုင်းမှာရှိနေမှာပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒို့အံအတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်နေတဲ့ဒို့အတန်စီစဉ်ဖြစ်ပါတယ်။ VOA American အတန်ကတင်းငွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
တင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click
ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပဲနေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။ VOA American တန်ရမနပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါပတ်စင်ကဏ္ဍကိုဆက်လက်တင်ဆက်ပေးပါမယ်။အရင်ဆုံးဥတည်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုကြားရမှာဖြစ်ပါတယ်။ဥပဒေစိုးမိုးရေးရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေမှာလူ့ခွင့်ရေးကိစ္စတွေကတစ်ခုနဲ့တစ်ခုအားပြိုင်နေကြပါတယ်။အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ် Fairfax County ကအထက်တန်းကျောင်းတစ်ကျောင်းမှာအမှုတမှုနဲ့ပတ်သက်ပြီးမူဝါဒချမှတ်တဲ့အခါမှာလူမျိုးရေးခွဲခြားမှုလူနည်းစုအခွင့်အရေးနဲ့ဒဏ်တူညီညီမျှမှုအကြောင်းတွေကိုဒေါက်တာသိန်းလွင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးထားကြပါတယ်ခင်ဗျာ
လူ့ခွင့်ရေးကိစ္စတွေဟာဖိနှိပ်မှုပြင်းထန်နေတဲ့မြန်မာနိုင်ငံလိုအခြေအနေတွေမှာဖိနှိပ်သူနဲ့ဖိနှိပ်ခံကြားပြဿနာဖြစ်ပါတယ်ဒါပေမဲ့တရားဥပဒေစိုးမိုးမှုရှိပြီးဖွံ့ဖြိုးတိုးတက်ရေးအခြေအနေတွေအောက်မှာတော့လူ့ခွင့်ရေးကိစ္စအချင်းချင်းအားပြိုင်စဉ်းစားရတာတွေရှိလာပါတယ်။အခြားရေးကြီးလာတဲ့အကြောင်းပြိုင်တွေကိုချင်းရတာတွေလည်းရှိလာပါတယ်။ဝေမြောင်နဲ့ဖြစ်ပါတယ်။တိမ်မြောင်နဲ့နဲ့ပါတယ်။မကြသေးပြီကအမေရိကန်မှာဖြစ်ခဲ့တဲ့အမှုတမှုကအဲ့ဒီလိုအမှုမျိုးပါ။အမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ် Fairfax County မှာ Thomas Jefferson အစိုးရထက်တန်းကျောင်းတစ်ကျောင်းရှိပါတယ်။အစ်စ်မြင့်ဆုံးကျောင်းဖြစ်တာမို့ထားချင်ကြတဲ့မိဘတွေကအများကြီးပါ။ဒါပေမဲ့ဒီကျောင်းကကျောင်းသားလက်ခံတဲ့အခါမှာသတ်မှတ်စာမှုပွဲအမှတ်နဲ့ပဲလက်ခံခဲ့တာဖြစ်ပါတယ်။အဲ့ဒီအခါမှာအာရှတွေဘွားအမေရိကန်ကျောင်းသားတွေက83ရာခိုင်နှုန်းဝင်ခွင့်ရရှိခဲ့ကြပါတယ်။အဲ့ဒီကျောင်းဝင်ခွင့်မူဝါဒကို2020မှာပြင်ဆင်လိုက်ပါတယ်။မူဝါဒအစ်စ်မှာတော့အလယ်လမ်းကျောင်းတွေကိုဝင်ခွင့်အချိုးကျဖွဲ့ဝေပေးလိုက်တဲ့အတွက်တောင်အမေရိကနဲ့လူမဲကျောင်းသားတွေရဲ့ဝင်ခွင့်ကသုံးဆတက်လာပြီးအာရှကျောင်းသားတွေက54ရာခိုင်နှုန်းပဲရှိပါတော့တယ်။ဒါကြောင့်အာရှအမေရိကန်ကျောင်းသားပြည်ပတွေကကျောင်းကိုတရားစွဲပါတယ်။ရှိုင်းတရားသူကြီးကကျောင်းဝင်ခွင့်ဘူဝါဒအသက်ဟာအာရှနယ်ဘွားကျောင်းသားတွေကိုလူမျိုးရေးအရခွဲခြားတဲ့ဘူဝါဒပဲဖြစ်တယ်လို့ဆုံးဖြတ်လိုက်ပါတယ်။ဘူဝါဒပြင်ဆင်ရတဲ့အကြောင်းကိုပြောရမှာကျောင်းတာဝန်ရှိသူတွေဟာကျောင်းရဲ့လူမျိုးပတ်စည်းပုံအချို့ကိုသဘောမကျတဲ့အတွက်ကျောင်းဝင်ခွင့်မူဝါဒအသက်ကိုပြင်ဆင်ရတာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရှေ့ပိုင်းခေတ်တရားသူကြီးဒေါ်ဒီအမ်ဟယ်တန်ကပြောပါတယ်။မူဝါဒအသက်နဲ့လူမျိုးအချို့ကိုပြန်ချိန်တာဖြစ်တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့တရားရုံးကဆိုပါတယ်။ကျောင်းကတော့အယူခံတက်မယ်လို့ပြောပါတယ်။လူခွေရတော့ကပြောမယ်ဆိုလို့ရှိရင်ဒီအမှုမှာလူမျိုးရေးခွဲခြားမှုနဲ့လူနည်းစုခွင့်ရေးဆိုတဲ့အကြောင်းအရာနဲ့အားပြိုင်နေကြတာကိုကျွန်တော်တို့တွေ့ကြရမှာပါ။မူဝါဒတွေလက်တွေ့စဉ်းစားတဲ့အခါဘလို့များချိန်ထိုးကြပါသလဲဒေါက်တာသိန်းရင်ကိုအခုလိုကျွန်တော်မေးကြည့်ပါတယ်နောက်တစ်ဖက်မှာကြတော့လည်းကိုသိန်းတွေကဒီကျွန်တော်တို့ကြောင်းတွေမှာကြည့်လို့ရှိရင်နော်လူမျိုးစုံမှုနောက်ခံနေစုံမှုဒါမှဆွေးနွေးတာတွေကပို့ပြီးတော့အတိအမြင်ကျော်ဝါတယ်ဆိုတော့ပေါင်းဖွဲ့မှုဆိုတာလည်းရှိပြန်တယ်ကျွန်တော်ဒီတရားသူကြီးဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးကိုသိန်းတွေဘလို့များမြင်လဲ
ခုနပြောတဲ့ចောင်းရဲ့ចောင်းလက်ခံမှုကញံရီပေါ်မှာမူတည်တယ်နိញံရီပေါ်မှာဇာញံရီပေါ်မှာခွဲခြားပြီးတော့ចောင်းကလက်ခံတယ်ဆိုတော့အခုဒီနေ့ခေတ်သွားတဲ့ပညာရေးကဒီ꿰ပြားမှုတွေထဲမှာခုနလူမျိုး꿰ပြားတာအသားយ៉ាង꿰ပြားတာတွေအပြင်ကိုញံရီ꿰ပြားမှုတွေအဲ့ဒါပါခွဲခြားမှုမရှိဘူးလို့ဟုတ်တယ်ဆိုတော့ဒီနေ့သွားတဲ့ပညာရေးကဒီအားလုံးအတွက်ကျုံးဝင်တဲ့ inclusive education ဖြစ်တဲ့ញံရီ꿰ပြားမှုကြောင့်ခွဲခြားတာမျိုးကဒါလည်းခွဲခြားတာတစ်မျိုးဖြစ်တယ်။ဒီကျောင်းကိုနှစ်သက်လို့ရွေးချယ်ရင်ဒါသူတို့ကိုခွဲခြားမှုမရှိဘဲနဲ့လက်ခံမှုတင်တယ်။ခုနဘလို့အကြောင်းနဲ့မှာပေါ့ဘလို့ကွဲပြားမှုနဲ့မှာခွဲခြားဖို့မတင်ပါဘူး။ဒါကျွန်တော်ကဒီပညာရေးမှာဒီအားလုံးဓာတ်ညီညီမြပါဝင်တဲ့ inclusive education ရှုထောင့်ကနေကျွန်တော်ပြောတာ
ပါ။ဒီမှာတော့ခရိုင်လို့ခေါ်မှာ county တွေ။ county တွေမှာကြာရင်သူကပညာရေးကိုလုပ်တဲ့ခါမှာအော်ငါတို့ကတော့သိပ္ပံပညာကိုဦးစားပေးတဲ့ကျောင်းတစ်ကျောင်းတော့ထားတယ်။တဲ့နဲ့ကျောင်းတွေမှာတော့ခုနကိုသိန်းတွေပြောတဲ့သဘောတရားနဲ့ကျောင်းကိုဖွဲ့စည်းကြ။ဒါပေမဲ့ဒီကျောင်းကတော့ညာကြီးတစ်ခုလည်းပဲထားမယ်။
သူတို့ကတော့စိုးရွားတွေတာဝန်ယူတဲ့ အများပြည်သူတက်တဲ့ public school တွေဒီ public school တွေကတော့ဒါဘာမှခွဲခြားဖို့မသင့်ဘူးအားလုံးတန်းတူညီမျှရှိတယ်ဆိုတော့တချို့မိဘတွေမှာအထူးပြုကျင်တာရှိတယ်လေဒါဘာသာရေးရအထူးပြုကျင်တာရှိတယ်ယဉ်ကျေးမှုအထူးပြုကျင်တာရှိတယ်ခုနပညာရပိုင်းဆိုင်ရာပေါ့အထူးပြုကျင်တာရှိတယ်အဲ့ဒီအထူးပြုမှုတွေကတော့ဒီပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရတာရှိဖို့တင်ပါတယ်ဒါကမိဘနဲ့ကျောင်းသားရဲ့ယူချင်မှုပေါ့အခုအရင်ဆုံးနိုင်ငံအစိုးရတွေကအစိုးရကတာဝန်ယူတဲ့ public school တွေမှာအရေးသွေးကောင်းအောင်လုပ်တဲ့ဒီတင် जा မှုကဆရာတွေရဲ့အရေးသွေးတင်ထောက်မှုပစ္စည်းအားလုံးပြည့်စုံအောင်လုပ်တဲ့ကျောင်းသားတွေရဲ့ရွေးချယ်မှုကအရေးသွေးကြောင့်ပုဂ္ဂလိကကြောင့်ရွေးချယ်တာမျိုးမဖြစ်တင်ဘူးဒီအစိုးရတာဝန်ယူတဲ့ public school တွေကအရေးသွေးကောင်းနေရမယ်အဲ့ဒီတပြိုင်တည်းထက်မှာပဲပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရအထူးပြုကျင်တာတွေနော်ယဉ်ကျေးမှုကိုအထူးပြုကျင်တယ်ကိုယ်ပိုယုံကြည်မှုအထူးပြုကျင်တယ်ဤပညာဆိုင်ရာအထူးပြုကျင်တယ်အားကစားအထူးပြုခြင်းနဲ့အနုပညာအထူးပြုခြင်းနဲ့အဲလိုအထူးပြုတဲ့အကြောင်းမျိုးကတော့ပုဂ္ဂလိကပညာရေးလွတ်လပ်ခွင့်ရရှိတင်ပါလေ
။ဟောဟို1990ခုနှစ်နောက်ပိုင်းပေါ့ကျွန်တော်တို့မြန်မာနိုင်ငံကလည်းကမ္ဘာထိပ်တန်းတက်ကလေးကြီးတွေကိုဝင်ဝင်ရောက်ရပါတယ်။ MIT တက်ကလေးကိုရောက်သွားတဲ့ကျောင်းသားလေးတယောက်ရှိပါတယ်ကိုတင်ထက်ကျော်ဟုတ်ခေါ်ပါတယ်။သူကကျွန်တော်မေးကြည့်တယ်။ဟောကျွန်တော်တို့မြန်မာကျောင်းသားတွေနဲ့ခြားကျောင်းသားတွေနဲ့ MIT မှာတင်ရတဲ့ loop ပါတယ်ဆိုတော့တခြားနိုင်ငံလာတဲ့ကျောင်းသားတွေကမတင်ချာ Olympic ကိုဝင်တယ်အဲ့ဒီအတွက်ကိုသူကငငယ်လေးတည်းကစပြီးတင်ချာ Olympic အတွက်ဆိုပြီးတော့ train လုပ်တာမှာ Czechoslovakia ရှေ့ဥရောပနိုင်ငံတွေကမှာအဲ့ဒီမူဝါဒရှိတယ်နော်အဲ့တော့ဒါကအစိုးရကျောင်းနေပေါ့နော်အဲ့တော့အစိုးရကျောင်းနေမှာအဲ့လိုဝင်ညူလာတဲ့အခါမှာမြန်မာကျောင်းသားဒါလည်းကိုတင်တက်ကျော်လို့ဆိုတာကတခေါ်ပါမှာမြန်မာနိုင်ငံတစ်ခုလုံးကအကြောင်းသားဆယ်တန်းစာပွဲနဲ့ဆစ်လို့ရှိရင်ဆယ်ရောက်ထဲမှာဝင်တဲ့အကြောင်းသားမျိုးပါ။အဲသူတို့တော်မှာပဲဒီလူတွေနဲ့ရှင်လိုက်တဲ့အခါမှာအတော်ကြိတ်ယူသွားတယ်။ဘိုးဘကလူတွေကခုနလိုလေ့ကျင့်ပေးလိုက်တဲ့လူတွေကနော်အဲကျွန်တော်တို့တိုက်ကလို့မှာဆိုရင်အဲစာသင်ယာတိပြာတိဆို၄ဘာသာများတော့အဖြစ်သူတို့က၈ဘာသာယူတယ်။အကုန်လုံးကလည်းအေထွက်တယ်ပြီးလို့ရှိရင်နှစ်နှစ်ထဲနဲ့ဘက်ချလာပြီးသွားတယ်နောက်နှစ်နှစ်ကိုမာစတာဆက်ယူသွားတယ်၄နှစ်မှာ तू က၄နှစ်နဲ့ပြန်သွားကြဘူးတော်လေးလိုမွေးတယ်ပေါ့နော်ကျွန်တော်တို့အရင်တုန်းကလည်းသိပ္ပံကြီးကျိုးဆိုတဲ့ပုံစံနဲ့ဒေါက်တာကြီးကြီးလက်ထက်မှာလောက်ခဲ့ဖို့ကြိုးစားအဲ့တော့မူဝါဒအနေနဲ့စဉ်းစားပြီးဆိုရင်နော်လက်တွေ့မှာတစ်ဖက်ရဲ့နိုင်ငံလိုအပ်ချက်တစ်ဖက်တည်းမှာလူတော်တွေမွေးဖို့လိုအပ်ချက်နဲ့တစ်ဖက်မှာကြတော့လေကျွန်တော်တို့စောစောကကျွန်တော်တို့ဟိုသိမ့်နေလို့ဆွေးနွေးကြကြတယ်လို့နော်အခွင့်အရေးတန်းလူညီများရေးဆိုတယ်အဲ့ဒါကိုဘယ်လိုချိန်မလဲဘယ်အရင်ဖော်လို့
ဒီဒီမူဝါဒတွေချမှတ်တဲ့ကံမာဒီစီမံခန့်ခွဲတဲ့တွေပေါ့နိုင်ငံအစိုးရတွေကသူတို့ရဲ့လိုအပ်ချက်ပေါ်မှာအဲချမှတ်တဲ့မူဝါဒမဖြစ်တင်ဘူးကျောင်းသားရဲ့လိုအပ်ချက်ပေါ်မှာဖြည့်ဆည်းတဲ့မူဝါဒမျိုးဖြစ်တယ်ခုနကျောင်းသားလိုအပ်ချက်ဆိုတာကျောင်းသားတွေကဒီမူဝါဒချမှတ်တဲ့တွေကအဲအားလုံးတန်းတူခွင့်ရရှိအောင်ဆောင်ရွက်ပေးဖို့လိုတယ်အဲ့ထဲမှာထူးချွန်လာတဲ့ကျောင်းသားတွေရှိတယ်လေ gifted တွေအဲသူကျင်လာတဲ့ចောင်းသားရဲ့လိုအပ်ချက်ကိုလည်းဖြည့်ဆည်းပေးဖို့လိုတယ်။ဒါကចောင်းသားရဲ့လိုအပ်ချက်ခုနလူတော်တွေမွေးထုတ်မယ်ဆိုတော့အဲမူဝါဒမျိုးထားရင်တော့ဒါចောင်းသားကိုခွဲကြရရောက်တယ်။ចောင်းသားချင်းချင်းခွဲကြရရောက်တယ်။အဲတချို့လူတွေကိုဒါညာရင်ကောင်းလို့ဆိုပြီးတော့ပို့အခွင့်အရေးပေးလိုက်တယ်။ဒါမိဘနောက်ခံကောင်းလို့ဆိုပြီးခွင့်အရေးပေးလိုက်တယ်။ဒါကចောင်းသားချင်းချင်းခွဲကြရရောက်တယ်။မူဝါဒကတော့ခွဲကြဖို့မသင့်ဘူး။မူဝါဒကတော့တန်းတူအခွင့်အရေးရှိတယ်။ចောင်းသားကလိုအပ်လာရင်တော့ចောင်းသားရဲ့လိုအပ်ချက်ကိုဖြည့်ဆည်းတဲ့လုံဆောင်ချက်မျိုးလုပ်ဖို့လိုပါတယ်။ဒါကမူဝါဒရခွဲကြတာမဟုတ်ဘူး။ចောင်းသားလိုအပ်ချက်ခုနကျွန်တော်တို့ gifted ကလေးတွေဒါတို့ကတာမန်ကလေးတက်ကိုတို့ကစူးစမ်းအားထုတ်မှုဝဉာဏ်ရည်ကောလေ့လာမှုရောကောင်းတဲ့ခါကျတော့အချိန်တူတူနဲ့တို့သတ်မှတ်ထားတဲ့လေ့လာသင်ယူရမယ့်ဟာတွေကိုအချိန်တူတူနဲ့ပြီးသွားရင်ကျန်တဲ့အချိန်မှာနောက်တစ်ဆင့်တို့လေ့လာဖို့လိုတာပေါ့။ဒါကចောင်းသားလိုအပ်ချက်ပဲ။ចောင်းသားလိုအပ်ချက်ကိုဖြည့်ဆည်းတာမျိုးကတော့ဖြစ်တင်တယ်။ဒါပေမဲ့အဲတော်လို့မလို့ခွင့်ရေးပေးတာမျိုးကတော့မဖြစ်တင်ပါဘူ
းဟုတ်ကဲ့တရုတ်ညွယ်တဲ့လူမျိုးတွေအိန္ဒိယညွယ်တဲ့လူမျိုးတွေတိတ်တော်လာဒါပေမဲ့လို့သူတို့ဒီနိုင်ငံခြားသားဖြစ်နေတဲ့အတွက်ကြောင့်မလို့မွေးတာလဲပမာမွေးတယ်16နှစ်ဆယ်တောင်အောင်တဲ့အထိရလဲဒါတိုင်ရင်းသားဘူးနိုင်ငံသားဘူးမဖြစ်ရအောင်ဒီလူတွေသူတို့ဒီခုန professional school လို့ပြောတဲ့เนาะကျွန်တော်တို့စေးတိုက်သူတို့ engineer เนาะတက်သူတို့เนาะအသက်မွေးမွေးကြောင်တက်သူတွေကိုသူတို့ဝင်ဝင်မရခဲ့ကြတဲ့အဖြစ်တွေလည်းရှိဒီမူဝါဒကိုဘယ်လိုချိန်ထိုးပလဲစောစောက ဒီကလေးရဲ့လူခွေရေးတောင်းမှလည်းကြည့်ပြီးလို့ရှိရင်ဘူဝရရဘလို့စဉ်းစားဒါလူခွေရေးနဲ့နွယ်လာတဲ့ဘူဝရဆိုင်အကိစ္စလို့ကိုသွင်းနေနည်းနည်းဆွေးနွေးပေးပ
ါဒီကျွန်တော်အမြင်ကတော့ပညာရေးကခွဲခြားဖို့မသင်လူမျိုးနဲ့ဖြစ်ဖြစ်နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးကတော့ခွဲခြားဖို့မသင်သူရဲ့ပညာတည်ယူနိုင်တဲ့အခွင့်အရေးကိုပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့စဉ်းစားရမှာကပညာရေးကဒီအခုအယူဆသည့်တွေရှိလာပါပြီဒီကမ္ဘာနိုင်ငံသားအယူဆပါပဲနိုင်ငံမှာပဲနေနေဒါကမ္ဘာလူသားတွေဖြစ်တဲ့ဒါလူသားဖွံ့ဖြိုးရေးကိုဆောင်ရွက်ဖို့လိုတယ်ကိုယ်နိုင်ငံသားသူ့နိုင်ငံသားခွဲခြားဖို့မလိုဘူးဒါကကျွန်တော်တို့လူသားဖွံ့ဖြိုးရေးကိုစဉ်းစားတဲ့အတွက်ဒီနိုင်ငံမှာနိုင်ငံသားမဟုတ်လို့ဒါပညာရေးခွင့်လန်းတွေကိုဘေးဖယ်ထားမှဆိုရင်ဒါလူသားဆိုင်ရာရဒါခွဲခြားရဖြစ်သွားတယ်ကျွန်တော်အမြင်ကတော့ခုနကမ္ဘာနိုင်ငံသားဆိုတဲ့ယူဆကိုနိုင်ငံတွေကလက်ခံတင်တယ်ဘာပဲကွယ်ပြားကွယ်ပြားနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပညာရေးခွင့်လန်းနေတန်းတူပေးတဲ့နယ်လို့ကျွန်တော်အမြင်တယ
်။ဟုတ်ကဲ့ဒါကတော့ဟိုနိုင်ငံသားတစ်ဖက်မှာကျွန်တော်တို့နိုင်ငံသားအခွင့်အရေးရှိမယ်။အဲတစ်ဖက်မှာကျတော့ကမ္ဘာလူသားလို့ကိုယ်သိမ့်တွေပြောတယ်လူခွင့်ရေးဆိုတဲ့နော်ကိစ္စရရှိပါတယ်။နော်အဲ့ဒီတစ်ခုကိုချိန်တဲ့အခါတိုင်းမှာနော်မြန်မာနိုင်ငံအနေနဲ့အဲ့ဒီလိုကောင်းကောင်းချိန်ပြီးစဉ်းစားနိုင်ဖို့ဘာတွေလုပ်ဖို့လိုလဲလို့ကိုယ်သိမ့်တွေ
အရင်ကျွန်တော်တို့အယူဆဆွဲလာတဲ့ဟိုအမျိုးဘာသာတာသနာဆိုတဲ့ဟာကတအားကိုဒီလူမျိုးရေးရအချင်းမြောင်ချင်းမြောင်နေလို့ကျွန်တော်အမြင်တယ်ချင်းမြောင်နေလို့အမြင်တယ်ကိုယ့်ဘာသာမှာကိုယ့်လူမျိုးမှာအဲကိုကမုံမြတ်ပြီးတော့တခြားဘာသာတခြားလူမျိုးတွေကဘေးဖယ်ထုတ်တဲ့အယူဆအဲ့ဒီအယူဆကိုကျွန်တော်တို့ပြင်ဖို့လုပ်တယ်ဒါကကျွန်တော်တို့ပညာရေးမှာရောစာပေတွေမှာရောဒါပြင်ဖို့လုပ်တယ်ဒါလူတူချင်းစီမှာဒီဆွဲနေတဲ့အဲ့ဒီအယူဆပြင်ဖို့လုပ်တယ်နောက်တစ်ခါအဲ့ဒီဟာကိုအကောင့်တယ်ဖော်နိုင်တဲ့ဥပဒေတွေခိုင်ခိုင်မာမာရှိဖို့လို့ဘာမှမခွဲခြားပဲနဲ့လူမျိုးတို့ဘာသာတို့ကွဲပြားတာကိုဘာမှမခွဲခြားတဲ့ဥပဒေတွေတန်းတူညီမျှအခွင့်အရေးရှိတဲ့ဥပဒေတွေပြဋ္ဌာန်းဖို့လုပ်တယ်ဆိုတော့ဥပဒေပြဋ္ဌာန်းချက်ကစိတ်ပိုင်းဆိုင်ရာမှာလူတွေရဲ့အသိဉာဏ်မှာလက်တွေ့လုံဆောင်ချက်တွေမှာအားလုံးကဘာမှမခွဲခြားပဲနဲ့တန်းတူအဲ့ဒါကမှကျွန်တော်ကပို့ပြီးတော့ငြင်းငြမ်းတဲ့လူဖွဲ့စည်းဖြစ်မယ်နိအခုခွဲခြားမှုတွေကြောင့်နောက်ဆက်တွဲအကျိုးဆက်တွေနဲ့တူဦးချင်းမှလည်းမငင်းညံ့ဘူးအုပ်စုလိုက်ဖြစ်လာတဲ့အခါကျတော့အုပ်စုချင်းပြိပက္ခတွေဖြစ်လာတယ်အဲ့ဒါတွေကကျွန်တော်မငင်းညံ့တဲ့စီရောက်တယ်အဲ့တော့ကျွန်တော်ငင်းညံ့တဲ့စီသွားဖို့ဆိုရင်ဘာမှမခွဲခြားပဲနဲ့အားလုံးကိုတန်းတူခွင့်ရပေးဖို့လိုတယ်အပြန်အလှန်လေးစားဖို့လိုတယ်အပြန်အလှန်တံမိုးထားဖို့လိုတယ်အဲ့ဒီအသည့်မြင်တွေကကျွန်တော်တို့နိုင်ငံမှာခြေခြေပြန့်ပြန့်ဖြစ်လာဖို့လိုပါတယ
်ဟုတ်ကဲ့ဆရာဦးသိန်းမြတ်ကျေးဇူးအများကြီးတင်ပါတယ်
ဥတည်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းရဲ့ခေပြိုင်ကဘာကိုနားဆင်ကြည့်ရှုကြရတာပါ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုဆက်လက်ပြီးတော့ဒီတပတ်အတွင်းမြန်မာနိုင်ငံသတင်းတွေကိုထုတ်လွှင့်ပေးပါမယ်မြန်မာစစ်တပ်ကိုထိရောက်စွာပိတ်ဆို့အရေးယူနိုင်မဲ့မူကြမ်းတရားကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်ဘိုးဘန်ကချမှတ်ထားတဲ့နိုင်ငံသားငွေထိန်းချုပ်တဲ့ဥပဒေအတိအကျောင်းစီးပွားရေးကမောက်ကမဖြစ်လာနိုင်တယ်လို့သုံးသပ်ချက်တွေလည်းထွက်လာပါတယ်ရန်ကုန်အင်းစိန်အချင်းထောင်အတွင်းမှာအချင်းသားတွေနေထိုင်ရတဲ့ပုံဆွဲထားတဲ့ပုံကြမ်းထွက်ပေါ်လာပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပူရဲပြောပြပေးကြမှာဖြစ်ပါတယ်
။မြန်မာစစ်ကောင်စီအပေါ်အရေးယူပိတ်ဆို့မှုတွေပိုးပြီးတော့ချမှတ်ဖို့နဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံအားပေးမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021 ကိုအမေရိကန်အောက်လွှတ်တော်ကဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့ရအပြင်မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးအပ်ဖို့နဲ့လူအခွင့်အရေးချိုးဖောက်သူတွေတာဝန်ခံမှုရှိလာအောင်အရေးယူဖို့စတဲ့အချက်တွေကိုဥပဒေမူကြမ်းမှာထည့်သွင်းထားတာပါပြီးခဲ့တဲ့အောက်တိုဘာလကတည်းကတင်သွင်းခဲ့တဲ့သူဥပဒေမူကြမ်းကို Republican နဲ့ Democrat ပါတီချင်းတစ်ခုညှိနှိုင်းပြင်ဆင်ပြီးမှဧပြီလ6ရက်နေ့ကအသံနဲ့မဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်ဒါဟာကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာမြန်မာအရေးအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Global Witness လူအခွင့်အရေးအဖွဲ့အကြီးတန်းတာဝန်ရှိသူတို့ကပြောပါတယ်။ Burma Act ကိုပူရဲအဆိုတင်သွင်းတဲ့နယူးယောက်ပြည်နယ်ဒီမိုကရက်အမတ် Gregory Meek ကမြန်မာစစ်စကတရားမဲ့လို့ရတွေဆက်လက်ကျူးလွန်နေတယ်လို့မြန်မာပြည်သူတွေကိုဆက်ပြီးတော့ကူညီဖို့လိုအကြောင်းအောက်လွှတ်တော်မှပြောဆိုသွားပါတယ်။ Aulodoga ati piu lai de ubre mu jango Ache lutoga ati piu ya oma ba Ache lutoga wa ati piu bi yeno Tamra ka lama ye to bi ubre apche ati piu nai ma apche paare Ti ubre mu jang ati piu la ka yeno America aso ya nene Nyama sikkaun si ipo tiyao te ye yu saan mure chama lo saan nai ma le apche paare
American Tello Doma Republican Council Mitch McConnell ne Myanmar ngay saan ya American Tama Jiro April 6 ရက်နေ့က မြန်မာ အရေး ဆွေးနွေး ခဲ့ ပါတယ် မြန်မာ စစ်တပ်က အာဏာ သိမ်း လိုက် တဲ့ အချိန် ကလေးက အမေရိကန် ပြည်သူ ကိုစား တမ်မတ်ကြီး Thomas Fighter မြန်မာ ပြည်သူတွေ ဘက်က ရက်တီ ဆောင်ရွက် ခဲ့ တာ ပါ တွေ့ဆုံပွဲ အပြီး ထုတ်ပြန် ချက် မှာ တော့ အာဏာ သိမ်း ပြီး ကလေးက တိုက်ခန့် တွေ အပေါ် စစ်တပ်က အရှိန် မြှင့် ကြမ်းဖက် ဖိနှိပ် နေ ပြီး ဒေါက်တာ ဆန်းစုကြည် သူ့ရဲ့ စီးပွားရေး ချန်ပီ Australia နိုင်ငံသား Sean Turner နဲ့ နိုင်ငံရေး အကျဉ်းသားတွေ ကိုလည်း ဆက်လက် ဖမ်းဆီးထားတယ် လို့ ဖော်ပြထားပါတယ် ဒါပြင် စစ်ကောင်စီ ပေါ် ချမှတ် ပြစ်ဒဏ် ခတ်တဲ့ American Muda Kagwe Eubri NDAA Ha Muda Nyinyoye Soya NUG Ne Muda Nyinyoye Daimikan Kaunsi NUCC Go Tau Khamu Betara Pite Dwele Jee Na Wanda Aya Jang Po Pya Tha Ware Eilu Lokera Ha Sik Kaunsi Go Shang Kuen Jor Lwa Bi Myama Pidure Go Luda Nyin Sa Na Musa Ya Kuni Beta Le Pite Lu So Ware Eilu Saung Yen Nai Bo Data Ringa Mei Sui Nangan Nega Dase American Paga Po Mo Bi Josa Lo Sao Na Yi Tan Ma Ji Ne Swin Nui Kere Lu Le Mitch McConnell ရဲ့ကြေညာချက်မှာပါရှိပါတယ် ဒီမိုကရေစီ ရေးနဲ့ ကိုယ်ပိုင် အုပ်ချုပ်ပိုင်ခွင့် ရရေး အတွက် အချိန်ကြာမြင့်စွာ တိုက်ပွဲဝင်နေကြတဲ့ မြန်မာ ပြည်သူတွေ အနေနဲ့ American ပြည်သူတွေရဲ့ ထောက်ခံမှုနဲ့ ထိုက်တန်မှု ရှိပါတယ် လို့လည်း ပြောပါတယ် သူကိုယ်တိုင် သူ့ရဲ့ မဲဆန္ဒနယ် ဖြစ်တဲ့ Kentucky ပြည်နယ်က မြန်မာ နိုင်ငံသားတွေနဲ့ အတူ မြန်မာ ပြည် ဒီမိုကရေစီ ရေး အတွက် ပန်းနိုင်ရောက်တဲ့ အထိ ဆက်လက် တိုက်ပွဲဝင်သွားမယ် လို့လည်း ကြေညာချက်မှာဖော်ပြထားပါတယ်
မြန်မာနိုင်ငံမဟိုဘန်ကလက်တလောထုတ်ပြန်လိုက်တဲ့နိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေတည်တရအရနိုင်ငံသားငွေတွေကိုမြန်မာကျပ်နဲ့လှည့်လည်ရမှာဖြစ်တဲ့အတွက်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေအနေနဲ့လုပ်ငန်းဆက်လက်လည်ပတ်ဖို့အခက်တွေ့နေတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့ဥရောပသမဂ္ဂကိုယ်စားလှယ်ရုံးကဧပြီလ9ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်ဒ ထားပါတယ်။ဒါကြောင့်ဥရောပနိုင်ငံတွေကစီးပွားရေးလုပ်ငန်းတွေနိုင်ငံတကာစာသင်ကျောင်းတွေကုန်သည်ကြီးများအတင်နဲ့ NGO တွေကိုဒီမိုဝါဒါကနေကင်လွှတ်ဖွင့်ပေးဖို့ EU ကိုယ်စားလှယ်ရုံးကတောင်းဆိုထားပါတယ်။အလားတူပဲရန်ကုန်မှာရှိတဲ့ဂျပန်နဲ့စင်ကာပူအပါအဝင်တန်ယုံတို့ကလည်းပဟိုပိုင်းရဲ့အဲ့ဒီထုတ်ပြန်ချက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိုက်မယ်လို့ကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ပြည်ပကနိုင်ငံခြားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုနိုင်ငံခြားငွေနဲ့ရောင်းဝယ်ဖောက်ကားတဲ့လိုင်စေရဘန်တွေကနေတစ်ဆင့်ဒေါ်လာကိုမြန်မာကျပ်ငွေ 1,850 တန်မှန်စီနဲ့လဲလှယ်ဖို့အတွက်ပဟိုပိုင်းကညွှန်ကြားထားတာပါ။အဲ့ဒီညွှန်ကြားချက်ကြောင့်ပုတ်ကုံသွင်းကုံလုပ်ငန်းတွေအကြီးအကျယ်ထိခိုက်စေနိုင်ပြီးအကျိုးထက်အပြစ်ပိုများနိုင်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တို့ကလည်း VOA ကိုပြောပါတယ်။ဒေါ်လာကို 1,850 ကျပ်နဲ့ငွေလဲနှုန်းသတ်မှတ်ချက်ဟာပြင်ပကတရားမဝင်ပေါက်စစ်ထက်30ရာခိုင်နှုန်းလျော့နေနေတာကြောင့်ငွေကြေးအသွင်းအထုတ်လုပ်တဲ့အခါတိုင်း30ရာခိုင်နှုန်းအရှုံးပေါ်သလိုဖြစ်နေတယ်လို့လည်းပြည်တွင်းလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်။ဒါဟာစီးပွားရေးလုပ်ငန်းတွေကိုဘဏ်လုပ်ငန်းတွေလက်ထက်လုံးဝအနှံ့လိုက်သလိုဖြစ်သွားပြီးလို့တလောက်ပြန်လို့ခွင့်မရမှာကိုလည်းပြည်တွင်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာဖြစ်ပါတယ
်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလျှက်စစ်မီးတွေအချိန်ကြာပြတ်တောက်နေပြီးလောင်စာဆီးဈေးတွေကလည်းတစ်ချိန်တိုးတက်နေတာကြောင့်စီးပွားရေးလုပ်ငန်းတွေအတွက်မရေမရာမှုတွေပိုများလာပြီးမြို့ကြီးတွေမှာနေထိုင်သူတွေအတွက်ပိုမိုခက်ခဲလာတယ်လို့ရန်ကုန်မန္တလေးနဲ့မြို့ကြီးချို့မှာနေထိုင်သူတွေက VOA ကိုပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာနှောင်းပိုင်းကစလို့မီးမကြာခဏပြတ်တာတွေဖြစ်ခဲ့ပြီးဇန်နဝါရီလထဲမှာတော့မီးဖြတ်တဲ့အချိန်ပိုကြာလာတာပါရှေ့မေလအထိဒီလိုအချိန်ကြာမီးဖြတ်တာတွေဆက်ရှိနေုံမဲဆိုတာကိုလည်းစစ်အုပ်ချုပ်ရေးကောင်စီကပြောထားပါတယ်လက်စစ်တားပေးဆက်ရုံတွေထဲမှာတုံးရတဲ့သဘာဝဓာတ်ငွေတွေအတွက်ကုန်ကြမ်းကြီးနဲ့ထိမ့်သိမ့်ပြုပြင်စရိတ်တက်လာတာရတနာကန်းလွန်သဘာဝဓာတ်ငွေစီမံကိန်းအစင်းမြင့်ပြုပြင်တာတွေလုပ်နေတာအပြင်ကြားပြည်နယ်မှာရှိတဲ့လက်စစ်တားပေးတာဝါတိုင်းတွေကိုအတိုက်ခံဖွဲ့တွေကတိုက်ခိုက်နေတာတွေကြောင့်ခုလိုမီးဖြတ်ရတာဖြစ်တယ်ဆိုပြီးစစ်ကောင်စီကပြောထားပါတယ်မြန်မာနိုင်ငံတွင်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတဲ့ပြည်သစ် Total စွမ်းအင်ကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေဟာလည်းစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွေကသူတို့ရဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းခဲ့ကြတာပါမြန်မာပြည်သူတွေအတွက်ကတော့အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူမှုစီးပွားရေးအခြေအနေတွေအပြင် COVID-19 ကာယရောဂါအန္တရာယ်တွေရှိနေချိန်မှာလျှက်စစ်မီးပြဿနာကိုပါကြုံတွေ့နေရတာလည်းဖြစ်ပါတယ်
အစိမ့်ထောင်ထက်ကအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးပုံကြမ်းရေးဆွဲထားတဲ့ပုံတွေကို Riders သတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်း14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံခဲ့ရတဲ့အကျဉ်းသားတွေရဲ့နေ့စဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမင်းအပြားနဲ့ပုံကြမ်းရေးဆွဲထားတာပါ။အဲ့ဒီပုံတွေထဲမှာတော့အစိမ့်ထောင်တွေကအချုပ်ဆောင်တွေမှာအကျဉ်းသားတွေအစုအဝေးလိုက်ကျမ်းပေါ်မှာထိုင်းပြီးတော့စကားပြောနေတာ၊လှဲနေတာ၊ရေချိုးဖို့အတွက်တန်းစီနေတာတွေပါဝင်ပါတယ်။ပုံတစ်ခုမှာတော့အခန်းတစ်ခုထဲဒါဇင်နဲ့ချီတဲ့အကျဉ်းသားတွေကိုနေရာလက်မရှိပြစ်သိမ့်နေအောင်ထည့်ထားတာကိုတွေ့ရပြီးနောက်တစ်ချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျမ်းပေါ်လှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလမှာအင်းစိန်ထောင်ကနေပြန်လွတ်လာတဲ့အကျဉ်းသားတို့ကထောင်တွင်းကနေခိုးထုတ်လာခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာပြောထားပါတယ်။ပုံဆွဲတဲ့သူကတော့သူဘသူဘဝဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုတွေ့ဆုံမင်းမြန်ခွင့်ပြုဖို့ကိုလည်းညှင်းဆာခဲ့ပြီးထပ်ပြစ်အဖမ်းခံရမှာဆိုရင်လည်းလို့လည်းပြောပါတယ်။အဲ့ဒီပုံတွေကိုတော့ပုံဆွဲသူကမွေးနေ့လက်ဆောင်အဖြစ်ပေးခဲ့တာလို့လည်းသိရပါတယ်။အိစိန်ထောင်ထဲမှာနေထိုင်စားတောက်ရတဲ့အခြေအနေတွေဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လည်းပြောပါတယ်။အိစိန်ထောင်ဟာအကျဉ်းသားဦးရေ 9,000 လောက်သာဆံမဲ့လို့ပြီးခဲ့တဲ့နှစ်အာနာသိန်းချိန်ကစပြီးအိစိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူကတထောင်ကျော်နေပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်ဖမ်းဆီးခဲ့သူဟာ13,000 ကျော်ရှိလာပြီးတော့တိတ်ဆုံးသူက1,930ထက်မနည်းရှိနေပြီလို့လည်း AAPP ကဧပြီလပထမပိုင်းမှာဖော်ပြထားပါတယ်စစ်ကောင်စီကတော့ AAPP ရဲ့အစည်းအဝေးဟာချက်ကားပြောဆိုတာဆိုပြီးတော့တုံ့ပြန်ထားပါတယ
်အာဏာသိမ်းထားတဲ့မြန်မာစစ်တပ်အုံပြူနေတဲ့လေရင်ရေရင်ရဟတ်ရင်ဆက်ရင်ရန်နေရတော့နဲ့ပတ်သက်ပြီးစုငွေချီးမြှင့်မဲ့အမိန့်ညင်ညာချက်တရက်ကို NUG မြို့သားညီညွတ်ရေးဆိုရာကဧပြီလ9ရက်နေ့နေဆွဲနဲ့ထုတ်ပြန်ပါတယ်။ပြည်သူ့ငွေနဲ့ဝယ်ယူထားတဲ့စစ်လက်နက်ကိရိယာတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုတိုက်ခိုက်နေတဲ့လူရဲ့အပေါ်လက်မခံနိုင်ကြောင်းအဲ့ဒီတိုက်လေရင်ရဟတ်ရင်ထောက်ပို့လေရင်တိုက်ရေရင်တွေကိုအကြီးစားဖျက်ဆီးတာစစ်စင်ရေးလမ်းကူးလမ်းမှာတနည်းနည်းနဲ့ဖျက်ဆီးနိုင်တာပြက်ကြအောင်လှုပ်ဆောင်နိုင်တာသို့မဟုတ်အဲ့ဒီရင်တွေပိုပစ်ချနိုင်တာဒါမှမဟုတ်အဲ့ဒီရှင်တွေနဲ့ပြည်သူတွေဘက်ခိုလုံလာတာစသဖြင့်ထိရောက်စွာဆောင်ရွက်နိုင်မယ်ဆိုရင်ထိုက်တဲ့နဲ့စုချီးမြင့်မယ်လို့ကြေညာချက်မှာစုချေးငွေနဲ့တကွအသေးစိတ်ဖော်ပြထားပါတယ်ချီးမြင့်မယ်စုချေးငွေတွေလက်ခံရယူတာနဲ့ဆောင်ရွက်ချက်တွေကိုလည်း The Public Property Protection Act 1947အရာတရားစွဲဆိုအရေးယူအပြစ်ပေးခံရတာမျိုးမရှိစေရဘူးလို့ NUG ယာယီသမရဒူဝါလက်ရှိလာရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့အမိန့်ကြေညာစာမှာဖော်ပြထားပါတယ်အဲ့ဒီမိန့်ကိုလည်း The Public Property Protection Act 1947 Section 3B ပါပြဋ္ဌာန်းချက်နဲ့အညီထုတ်ပြန်လိုက်တယ်လို့လည်းဖော်ပြထားတာပါ။အာဏာသိမ်းစစ်ကောင်စီကတော့ NUG ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားပါတယ်။မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းချိန်ကစပြီးစစ်ကောင်စီတပ်ရဲ့မြေပြင်ဝေဟင်ထိုးစစ်ဆင်မှုတွေကြောင့်ပြည်သူထောင်ပေါင်းချီပေးလို့ရကိုအိုးအိမ်စွန့်ခွာထွက်ပြေးကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကပူရက်တင်ဆက်ကြတာပါဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းတင်ဆက်ပေးပါမယ်ဒီတပတ်မှာတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ
ယူကရိန်းမြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ထဲမှာရုရှားတပ်တွေပြန်ဆုတ်ခွာသွားတဲ့နောက်မြို့တော်ခီဖနာကဘူချာမြို့ကလေးမှာယာနဲ့ချီတဲ့ဒေသခံတွေတိုက်စုံနေတာဟာရုရှားတပ်တွေရဲ့ရက်စက်မှုအထောက်အထားတွေဖြစ်ပြီးဒီဖြစ်ရပ်တွေကြောင့်ရုရှားနဲ့ညှိနှိုင်းမှုတွေလှုပ်ဖို့ခက်ခဲလာစေတယ်လို့လည်းအဲ့ဒီမြို့ကလေးကိုတနင်္လာနေ့မှာတွားရောက်ကြည့်ရှုနေတဲ့ယူကရိန်းသမ္မတဗလော်ဒီမီယာဇယ်လန်စကီကပြောကြားလိုက်ပါတယ်ဘူချာမြို့နဲ့တခြားနေရာတွေမှာတွေ့ရတဲ့တိုက်စုံနေသူတွေရဲ့အလောင်းတွေကိုစီပိုင်းတွေမြေရောက်ခန်းတွေမှာတွေ့နေရပြီးသူတို့ကိုနှိမ့်ဆက်ညှဉ်းပန်းထားတာတွေ့ရကြောင်းသမရကပြောပါတယ်။အဲဒီမှာတွေ့ရတဲ့ဒေသခံအယက်သားတွေရဲ့အလောင်းတွေဟာလက်ကိုနောက်ပြန်ချီနှောင်ထားတာ၊အနီးကပ်ပစ်တတ်တာ၊အဆုလိုက်မြုပ်နှံထားတာ၊လမ်းတွေပေါ်ပြန့်ကျဲနေတာတွေ့ကြောင်းနဲ့ဒါဟာစစ်ရာဇဝတ်မှုပြစ်မှုတွေဖြစ်ပြီးဒါကိုကဘာကလူမျိုးတုံးတက်ဖြတ်မှုအဖြစ်သတ်မှတ်ကြောင်းလည်းပြောပါရယ်ရုရှားတွေလှုပ်ဆောင်ခဲ့တာတွေကိုကြည့်ရင်သူတို့နဲ့ဆွေးနွေးညှိနှိုင်းမှုတိုက်ခတ်ခဲ့လာနေပြီလို့လည်းပြောပါရယ်ရုရှားအစိုးရကတော့ဘူချာမြို့မှာအယက်သားတွေကိုရုရှားတပ်တွေကတက်ဖြတ်ကြောင်းဆွဆွဲမှုကိုညှင်းဆို့ခဲ့တယ်လို့ဒါရီဟာရုရှားအစိုးရကိုစန့်ကျင်အောင်ရန်စပီးဖို့လှုပ်တာဖြစ်ကြောင်းပြောကြားခဲ့တာပါ ယူကရိန်းမှာရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအဖွဲ့ဝင်အဖြစ်ကနေရုရှားကိုဆိုင်းငံ့ထားဖို့အထွေထွေညီလာခံကမဲခွဲဆုံးဖြတ်လိုက်ပါတယ်။ကြီးလေတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်ခဲ့တယ်လို့ယူကရိန်းအပေါ်နိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးကျူးလွန်ခဲ့မှုတွေအတွက်ရုရှားကိုအဖွဲ့ဝင်အဖြစ်ကဆိုင်းငံ့ထားဖို့ကြာတာရေးနေ့ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ63မဲ၊ကန့်ကွက်မဲ24မဲနဲ့58နိုင်ငံကတော့မဲမပေးခဲ့ကြပါဘူး။လူခွေရေကောင်စီမှာလက်တလော3နှစ်တာဝန်ယူထားတဲ့ရုရှားဟာပုံမှန်တိုင်းဆိုရင်တော့ရှေ့လာမဲ2023ခုနှစ်ဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်မှာဖြစ်ပါတယ်BA2 Omicron မျိုးကွဲဗီဇပိုးသစ်ဟာတွေ့ဘူးသမျှ virus ပိုးတွေထဲမှာကူးစက်နှုန်းအများဆုံးဖြစ်ပြီးအထူးစိုးရိမ်ရတဲ့အကြောင်းနဲ့ဆေးရုံတက်ကုသသူတွေသေဆုံးသူတွေတွေ့ရနိုင်တယ်လို့အမေရိကန်ကျန်းမာရေးပညာရှင်တို့ကသတိပေးထားပါတယ် BA2 Corona မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေပိုတိုးလာနိုင်ကြောင်းနဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi အပါအဝင်ထင်ရှားတဲ့နိုင်ငံရေးအတိုင်းဝိုင်းကတာဝန်ရှိတဲ့ခေါင်းဆောင်တွေကြား COVID-19 ကူးစက်မှုတွေရှိလာမှာကိုကြိုတင်မျှော်လင့်ပြီးသားဖြစ်တဲ့အကြောင်း Dr. Peter Hu Just ကပြောသွားတာပါ COVID-19 ရောဂါကူးစက်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရောရှေ့နေကြုံ Morris Garland ရောရောဂါလက္ခဏာမပြပါဘူး2020ခုနှစ် February လောက်ပိုင်းအမေရိကန်ပြည်ထောင်စုမှာ COVID ကြောင့်သေးဆုံးသူ 98,000 ကျော်ရှိပြီဖြစ်ပါတယ်။အခု BA2 မျိုးကွဲဗီဇာပိုးသစ်ကူးစက်မှုတွေကြောင့်မျိုးကြီးတွေမှာပိတ်ဆို့ကတ်တက်တဲ့စီးမြင်တွေပြန်ပြီးချမှတ်မယ်မချမှတ်ဘူးဆိုတာတော့အတိအကျမသိရသေးပါဘူးရှင်
။ VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီတနင်္ဂနွေမနက်အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်ကြပါတယ်။ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါမယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားတပ်တွေပစ်ခတ်မှုတွေတိုးလာနေချိန်မှာပဲဒေသခံတွေအမြန်ဘေးလွတ်ရာထွက်ခွာကြဖို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးရှာဟီဂေဒေးကစနေနေ့မှာပန်ကြားလိုက်ပါတယ်လူဟန့်စ်ဒေသကချန်နေသေးတဲ့ဒေသခံ၃ပုံ၃ပုံလောက်ကိုရုရှားတပ်တွေကအလုံးရင်းနဲ့ထိုးစစ်ဆင်ဖို့လုပ်နေပြီလို့အုပ်ချုပ်ရေးမှူးကရုတ်တံကနေသတိပေးလိုက်တာဖြစ်ပါတယ်ရုရှားတပ်တွေပြန်ပြီးဆုတ်ခွာသွားတဲ့ယူကရိန်းမြို့ရွာအတော်များများမှာတည်ဆုံနေတဲ့ဒေသခံတွေရဲ့အလောင်းတွေတွေ့လာရတာဟာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့နာမည်ကုန်သတင်းအတွက်ဖြစ်မရတဲ့အဆွမ်းအထင်ဖြစ်သွားပြီလို့ယူကရိန်းနိုင်ငံကီယက်ကိုတွားရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကစနေနေ့မှာပြောပါတယ်အခြေအနေဆိုးနေတဲ့ယူကရိန်းကိုအကူအညီပေးဖို့တန်ကြပ်ကာကာအဆင့်120နဲ့နောက်ဆုံးပေါ်တင်မောပြစ်မစ်ဆိုင်ဒုံးခွင်းစနစ်တွေပေးမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ယွန်းကကြေညာချက်ထုတ်ပြန်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ပေါ်အယုံကြည်မရှိအဆိုကိုစနေနေ့ကပါကစ္စတန်အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်ကမဲခွဲအတည်ပြုလိုက်တာကြောင့်သူဟာ၄နှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်ယာရူကနေဖယ်ရှားပေးရတော့မှာဖြစ်ပါတယ်။လွှတ်တော်မှ183ရက်ထောက်ခံမှုရခဲ့တဲ့အတွက်အယုံကြည်မရှိအဆိုအနိုင်ရကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဝါရှင်တန် DC မြို့ရွာမှာစီယုံလုံဆောင်ရေးလုပ်ငန်းတွေလုပ်နေတဲ့ NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းပါဝင်တဲ့ NUG တာဝန်ရှိသူတွေနဲ့ဝါရှင်တန် DC အနီးတစ်ဝိုက်ကဒီမိုကရေစီရေးထောက်ခံအားပေးနေတဲ့မြန်မာအင်အားစုတွေတွေ့ဆုံဆွေးနွေးပွဲကိုစနေနေ့ညနေက Maryland ပြည်နယ်ထဲမှာပြုလုပ်ခဲ့ပါတယ်။ဒီပွဲကို Washington DC, Maryland, Virginia စတဲ့ဒေသကရှင်းမွန်၊ကရင်၊ကချင်အပါအဝင်အဝေးရောက်မြန်မာနိုင်ငံသားတွေတက်ရောက်ခဲ့ကြပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲအတာရက်တို့ဖြစ်ကြပါတယ်ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းတို24 40 51နဲ့လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးတာဖြစ်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ဒီမနေ့ထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Facebook နဲ့ YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်အားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ
This program has come to you from the Voice of America, Washington.